Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာတော်ရရှင်အားလုံးရှင်လန်းချမ်းမြေကြပါစေလို့အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေစုမုံကောင်းတောင်းလိုက်ပါတယ် VOA အမေရိကန်တန်က2018ခုနှစ်မေလ30ရက်ဘူလခုနှစ်မနက်ဖက်အတန်းလွင့်အစီအစဉ်ကိုဆိုင်းလိုမီတာ24 40နဲ့51တို့အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါခင်ဗျာကျွန်တော်ဆက်မိုးပြီပါခင်ဗျာအခုနောက်ဖက်အစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးပါမယ်
ကျွန်မကတော့ဆုမြတ်မမရှင်မြောက်ကိုရီးယားကောင်ဆောင်ရဲ့အနီးကပ်အချံပေးချန်လေးပွင့်ဗိုလ်ချုပ်ကြီးတယောက်ရဲ့အမေရိကန်နိုင်ငံသား၏ဝန်ကြီး Mike Pompeo တို့ဒီသတင်းပတ်နောက်မှကြာရင်နယူးယောက်မြို့မှာတွေ့ဆုံကြမှာဖြစ်ပါတယ်ကမ္ဘာတဝန်းဘာသာရေးလွတ်လပ်ခွင့်တွေချိုးဖောက်ခံရတယ်လို့အမေရိကန်ပြည်ထောင်စုကပြောကြားလိုက်ပါတယ်ဒီလိုမျိုးနောက်ဆုံးရသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့အကြေညာပေးပါမယ်ရှင
်ကောင်းပါခင်ဗျာအဲ့ဒီလိုနောက်ဆုံးရသတင်းတွေတင်ပြပြီးနားဆင်ကြရမယ့်သတင်းလွှာတွေမှာဆိုရင်တော့
Secretary Pompeo noted some of the more troubling cases around the world, including the plight of the Rohingya and now the Kachin in Burma. I visited several of the
refugees. ဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံအပအဝင်တကမ္ဘာလုံးမှာဆောင်ရွက်စရာတွေအများကြီးရှိနေသေးတဲ့အကြောင်းအမေရိကန်အစိုးရရဲ့ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာတာဝန်ကြီးပြောဆိုထားတာဖြစ်ပါတယ်။သတင်းတော်ကတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ကြရဖို့ရှိပါတယ်။အဲ့ဒါအပြင်မနေ့ကရုံးထုတ်စစ်ဆေးခဲ့တဲ့ရိုက်တာသတင်းတော်နှစ်ယောက်ရဲ့အမှုအခြေအနေလူုံကူးမှုကူးဖို့ဒီရပြီးတော့ခေါ်ဆောင်လာတဲ့မြန်မာနိုင်ငံသားတွေကိုထိုင်းနိုင်ငံတောင်ပိုင်းကရောဘာရောထဲမှာကယ်တင်ခဲ့ရတဲ့အကြောင်းအမေရိကန်နဲ့မြောက်ကိုရီးယားထိပ်သီးဆွေးနွေးပွဲရဲ့အလားအလာစတဲ့သတင်းလွှာတွေကိုနားဆင်ရမှာပါနောက်ပိုင်းမှာလည်းအင်္ဂါညတရက်လီလိုက်ဆွေးနွေးကမ်းကိုပြန်ပြီးတော့ထုတ်လွှင့်ပေးဖို့ရှိပါတယ်ဒါ့ဒီမတိုင်ခင်အရင်ဆုံးတော့ထိပ်တန်းရောက်နိုင်ငံတကာသတင်းတွေကိုမတ်စုမြတ်မွန်နဲ့ဒေါက်တာမျိုးသက်တို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်တို့ရဲ့ထိပ်သီးဆွေးနွေးပွဲအတွက်မြောက်ကိုရီးယားနိုင်ငံကကျယ်လေးပွင့်ဗိုလ်ချုပ်ကြီးတယောက်နဲ့နိုင်ငံသားဝန်ကြီး Mike Pompeo တို့သတင်းပတ်နောက်ပိုင်းကြလို့ရှိရင်နယူးယောက်မြို့မှာတွေ့ဆုံကြမယ်လို့အင်ဂျီရောကပြောပါတယ်။ဩဇာကြီးတဲ့ဗဟိုကော်မတီဒုဥက္ကဋ္ဌလည်းဖြစ်ထောက်လှမ်းရေးအကြီးအကဲဟောင်းလည်းဖြစ်တဲ့ကင်မြုံချိုဟာတရုတ်နိုင်ငံဘေကျင်းမြို့ကနေနယူးယောက်မြို့ John F. Kennedy လေဆိပ်စီကို Air China လေကြောင်းနဲ့အင်္ဂါနေ့ကထွက်ခွာလာပြီဖြစ်ပါတယ်။ကင်ဂျွန်ချိုဟာကင်ဂျွန်အန်ကိုအနီးကအကြံပေးနေသူတစ်ယောက်ဖြစ်တဲ့အတွက်ကင်ဂျွန်အန်အစားလာရောက်ညှိနှိုင်းတာဖြစ်ပြီးတော့ထိပ်သီးဆွေးနွေးပွဲဖြစ်မြောက်အောင်မြောက်ကိုရီးယားတို့ဘက်ကဘလောက်လိုလားနေတယ်လဲဆိုတာပြသနေတယ်လို့ကိုရီးယားအရေးလေးလာသူတစ်ယောက်ကပြောပါရယ်ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းစင်ရေးဆွေးနွေးကြမဲ့ထိပ်သီးဆွေးနွေးပွဲကြရင်အမေရိကန်နဲ့မြောက်ကိုရီးယားခေါင်းဆောင်နှစ်ယောက်ကြားသဘောထားအမြင်တူအောင်လို့ခက်ခက်ခဲခဲဆွေးနွေးကြရလိမ့်မယ်လို့လေးလာသူတွေကခန့်မှန်းနေကြပါရယ်
American နိုင်ငံ2016သမ္မတရွေးကောက်ပွဲမှာရုရှားနဲ့ပတ်သက်ဆက်နွယ်မှုရှိမရှိအစိုးရရှေ့နေရဲ့စုံစမ်းစစ်ဆေးမှုကလာမယ့် November လွှတ်တော်ရွေးကောက်ပွဲအတွက်အနှောက်အယှက်ဖြစ်စေလိမ့်မယ်လို့သမ္မတ Trump ကပြောပါတယ်။အထက်လွှတ်တော်မှာ100ထဲက3ပုံတပုံနဲ့အောက်လွှတ်တော်ကအမှတ်နေရာ435နေရာအတွက်မဲပေးရွေးချယ်မှုမှာအထူးစုံစမ်းမှု Robert Mueller ရဲ့တရားရေးအဖွဲ့ကအနှောက်အယှက်ဖြစ်စေမယ်လို့သူဘယ်လိုထင်နေလဲဆိုတာကိုတော့ရှင်းမပြပါဘူး။ပြီးခဲ့တဲ့သတင်းပတ်ထဲမှာတော့စုံစမ်းမှုမူလရဲ့နှစ်နှစ်ချီကြာမြင့်တဲ့စုံစမ်းစစ်ဆေးမှုတွေဟာသူသဘောကျတဲ့အမတ်လောင်းတွေကိုမဲပေးသူတွေကမပေးဘဲဖြစ်လာနိုင်တယ်လို့ Republican Party အတွက်လည်းထိခိုက်စေတာမျိုးဖြစ်နိုင်တယ်လို့ပြောပါတယ်။လွန်ခဲ့တဲ့နှစ်နှစ်သမ္မတရွေးကောက်ပွဲမှာရုရှားကလည်းဂျာဝန်နှောက်ယှက်ပြီး Trump အနိုင်ရအောင်လုပ်ပေးခဲ့တယ်လို့ American ထောင်လိုင်းအတိုင်းဝိုင်းကမှတ်ချက်ချထားခြင်းပါပဲ။အခုလာမယ့်လွှတ်တော်ရွေးကောက်ပွဲမှာရုရှားဂျာဝန်နှောက်ယှက်ဖို့ဆက်ပြီးစ조사နိုင်တယ်လို့ American ရရှိတဲ့ဘက်ကမျှော်လင့်ထားကြောင်းသူ့ရဲ့နိုင်ငံခြားရေးဝန်ကြီးတဲ့ Mike Pompeo ရဲ့ပြောကြားချက်ကိုတော့သမ္မတ Trump ရဲ့ Twitter မှတ်ချက်တွေမှာလှည့်လည်ရှုထားတာတွေ့ရပါတယ်။ထရမ့်ရဲ့ရှေ့နေနယူးယောက်မြို့တော်ဝန်ဟောင်းရူဒီယူလန်နီကတော့ဂျူလ၁၂ရက်စင်ကာပူမှာသမ္မတထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းထိပ်သီးဆွေးနွေးပွဲမတိုင်ခင်မှာသမ္မတနဲ့မော်လာတို့တွေ့ဆုံပြောကြားမှုတွေဖြစ်မလာနိုင်ဘူးလို့ဒီသတင်းပတ်ထဲမှာပဲပြောကြားခဲ့ပါတယ်
။ကမ္ဘာတဝန်းဘာသာရေးလွတ်လပ်ခွင့်တွေချိုးဖောက်ခံရတယ်လို့အမေရိကန်ပြည်ထောင်စုကပြောကြားလိုက်ပါတယ်။ကမ္ဘာနိုင်ငံတော်တော်များများမှာဘာသာယုံကြည်မှုကြောင့်ဖိနှိပ်မှုတွေပြင်းပြင်းထန်ထန်အပြစ်ပေးမှုတွေရှိနေတယ်လို့အမေရိကန်နိုင်ငံသားရေးဌာနရဲ့2019ခုနှစ်နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်အစည်းအဝေးခန်းစာမှာပြောထားပါတယ်။ဘာသာရေးလွတ်လပ်ခွင့်အခြေအနေဟာအင်မတန်ဆိုးဝါးနေတယ်လို့ကမ္ဘာလုံးဆိုင်ရာဘာသာရေးလွတ်လပ်ခွင့်တာအမတ်ကြီးဆန်ဘရောင်းဘက်ကအစည်းအဝေးခန်းစာထုတ်ပြန်ပွဲမှာပြောကြားသွားပါတယ်။မြန်မာနိုင်ငံမှာဆိုရင်လူနည်းစုဘာသာကိုးကွယ်သူတွေကိုလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုတွေဟာအခုချိန်ထိရှိနေတယ်လို့ယုံကြည်ကြောင်းနဲ့အခုဆိုရင်ကချင်ပြည်နယ်ထဲမှာနှိမ်နှင်းမှုတွေကိုနှစ်ဆတိုးလုပ်နေတယ်လို့တာအမတ်ကြီးဘရောင်းဘက်ကသတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်။ရိုဟင်ဂျာတွေရဲ့အခြေအနေနဲ့မြန်မာနိုင်ငံကကချင်ပြည်နယ်အခြေအနေအပါအဝင်ပို့ပြီးတော့စိတ်ပျက်စရာအဖြစ်အပျက်တချို့ကဘာတဝါမှရှိနေသေးတယ်လို့လည်းဆိုပါတယ်။မြောက်ကိုရီးယား၊တရုတ်၊အီရန်၊ရုရှားနိုင်ငံတွေကဘာသာရေးချိုးဖောက်မှုတွေကိုလည်းအစည်းအခမ်းစာထဲမှာမိမောင်းထိုးပြထားပါတယ်။အခုလိုမြန်မာနိုင်ငံအပါအဝင်ဘာသာရေးလွတ်လပ်ခွင့်တိုးတက်မှုမရှိသေးတဲ့နိုင်ငံတွေမှာ အခြေအနေတွေတိုးတက်လာစေဖို့အတွက်အမေရိကန်အစိုးရကဇူလိုင်လ25ရက်နေ့နဲ့26ရက်နေ့ကြာရင်ဝင်ကြီးများအဆင့်ဘာသာရေးလွတ်လပ်ခွင့်ဆွေးနွေးပွဲကိုကျင်းပမှာဖြစ်တယ်လို့နိုင်ငံသားရေးဝင်ကြီးမိုက်ပွန်ပီယိုကလည်းအစိုးရခန်းစာထုတ်ပြန်ပွဲမှာကြေညာသွားပါတယ်
။ဘယ်လ်ဂျီယမ်နိုင်ငံလီယက်မြို့မှာအချင်းတောင်ကနေခွနဲ့ခဏထွက်လာတဲ့အချင်းသားတို့ကအင်္ဂါနေ့ကအမျိုးသမီးရဲနှစ်ဦးကိုအလစ်မှာသူတို့ရဲ့တနတ်တွေနဲ့ပဲသူတို့ပြန်ပြီးပြစ်တက်ခဲ့ပါတယ်။ဒါနဲ့ရှိသူကရဲနှစ်ဦးကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တယ်လို့ဒါဖြစ်နိုင်ရည်ရှိတဲ့အချင်းဘက်တိုက်ခိုက်မှုတစ်ခုဖြစ်နေရဲတွေကစုံစမ်းနေပါတယ်။သူကအဖို့မပါဘဲတကိုယ်တည်းလှုပ်ဆောင်တာလို့ရဲတွေကယုံကြည်ပါတယ်။တနတ်သမားအမေကိုရဲတွေကတည်ဝင်မထုတ်ပြန်ပါဘူး။ဒါပေမဲ့တနတ်သမားအသက်35နှစ်အရွယ်ဘန်ဂျမင်ဟာမန်ဖြစ်ကြောင်းဘယ်လ်ဂျီယမ်သတင်းမှာဖော်ပြပါတယ်။သူကရာဇဝတ်ပြစ်မှုအများပြားကျူးလွန်ခဲ့တဲ့အတွက်ဘယ်လ်ဂျီယမ်အချင်းတောင်မှာ10နှစ်ကျော်အချင်းကြာလာခံရသူလို့ဆိုပါတယ်။ဟာမဲအမျိုးသမီးရဲနှစ်ယောက်နောက်ကတိတ်တဆိတ်လိုက်သွားပြီးသူတို့စီကတနတ်တွေလူယူပြီးမပစ်ခင်မှာသူတို့ကိုဓာတ်နဲ့ထုတ်ခဲ့တယ်လို့သတင်းတွေမှာဖော်ပြပါတယ်။သူကနားကကြောင်တစ်ချောင်းနဲ့ပြေးဝင်ပြီးအနည်းဆုံးနှစ်ယောက်လောက်ကိုတရားခံဖြစ်နေခေါ်သွားတယ်လို့အထက်တန်းကြောင်ရဲ့ကားရနားရနေရာကထွက်လာတဲ့ကားသမားတစ်ယောက်ကိုပါပစ်တက်ခဲ့ပါတယ်။သူ့ကိုရဲတွေကပြစ်မတက်ခင်မှာသူဟာကြောင်ထဲကိုပါပြေးဝင်ပြီးတနတ်နဲ့ပစ်ခတ်ခဲ့တယ်လို့ရဲလေးဦးကပါဒဏ်ရာရစီပါတယ်။သူ့ရဲ့နာမည်ဟာအကျန်းဖက်သမားဖြစ်စောင့်ကြည့်တဲ့အမည်ဆင်းမှာပါမပါကိုတော့အခုထိတိတ်တိတ်ချာချာမသိရသေးပါဘူး
။ View American တဲ့မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီချီ92.32 kHz 9335 92.40 kHz 9683 92.48 kHz 6153နဲ့ဒုတိယနာရီဘက်မှာ92.190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနက်၈နာရီကနေ၉နာရီချီပြန်လည်ထုတ်လွှင့်ချက်ကိုတော့ဒိုင်းလိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ
်။ပို့ထုံးနေမနက်ဖက်အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။ဘင်္ဂလားပင်လယ်ော်အရှေ့အလယ်ပိုင်းကနေမြန်မာနိုင်ငံအနောက်ဘက်အမ်းမြို့ကိုဖြတ်ကျော်ဝင်ရောက်ခဲ့တဲ့မုန်တိုင်းဟာကုန်းတွင်းမုန်တိုင်းငယ်အဖြစ်ဆက်လက်တည်ရှိနေပြီးတော့နောက်၁၂နာရီအတွင်းမှာတော့အာရော့သွားမယ်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကထုတ်ပြန်ထားပါတယ်။ဌာနရဲ့ Facebook စာမျက်နှာမှာနောက်ဆုံးသတိပေးချက်အရအဲ့ဒီကုန်းတွင်းမုန်တိုင်းငယ်ကြောင့်စကိုင်းတိုင်းအောက်ပိုင်းမန္တလေးတိုင်းမကွေးတိုင်းနဲ့ရခိုင်ပြည်နယ်တို့မှာတနအီကို35မိုင်နှုန်းအထိလေပြင်းတိုက်ခတ်နိုင်တယ်လို့ပြောထားပါတယ်။စကိုင်းတိုင်းအထက်ပိုင်းပဲခူးတိုင်းရန်ကုန်တိုင်းအေရဝတီတိုင်းကချင်ပြည်နယ်ရှမ်းပြည်နယ်ချင်းပြည်နယ်ရခိုင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာတော့24နာရီအတွင်းမှာမိုးရေချိန်3လက်မနဲ့အထက်တခါဒီနေပြည်တော်စကိုင်းတိုင်းအောက်ပိုင်းမကွေးတိုင်းနဲ့မန္တလေးတိုင်းတို့မှာတလက်မခွဲထက်အထက်မိုးရွာသွန်းနိုင်ပါတယ်။မြမကန်ရိုးတန်းတလျှောက်နဲ့ကမ်းလို့ပင်လယ်ပြင်တွေမှာမကြာခဏမိုးသက်လေပြင်းတွေကျနိုင်ပြီးတော့လှိုင်းကြီးရာမှာဒီလှိုင်းအလွန်ကြီးနိုင်မယ်လို့လည်းခန့်မှန်းထားပါတယ်။မိုးသက်လေပြင်းကျစဉ်မှာရေပြင်းမြေပြင်းတွေဟာတနအီကို45မိုင်အထိတိုက်နိုင်ပြီးတော့မြမကန်ရိုးတန်းတလျှောက်နဲ့ကမ်းလွန်ပင်လယ်ပြင်တို့မှာလှိုင်းအမြင့်10ဘီကနေပြီးတော့16ဘီအထိရှိနိုင်တယ်လို့ပြောပါတယ်။မုံတိုင်းအရှင်ကြောင့်ကုန်းမြင့်ဒေတာအနီနေထိုင်ကြသူတွေအနေနဲ့မြေပြိုမှုအန္တရာယ်မြမကန်ရိုးတန်းတစ်ချောင်းနဲ့ဒီမြင့်ငယ်ချောင်းငယ်တွေအနီးမှာနေထိုင်ကြသူတွေအနေနဲ့ရေကြီးရေရှမ်းမှုတွေဖြစ်နိုင်တယ်လို့လည်းကြိုတင်သတိပေးထားပါတယ်။ဒါအပြင်ပြည်တွင်းလေကြောင်းပြန့်တန်းရေးမြမကန်ရိုးတန်းတစ်ချောင်းနဲ့ကမ်းလို့ပြင်းတို့အနီးကကန်းဒီကန်ဝေးငါးဖမ်းရေရင်တွေသင်းမောတွေအနေနဲ့သတိထားကြဖို့အတွက်ကိုလည်းမိုးလေဝသနဲ့ဇလဗေဒဦးစီးဌာနကအကြံပြုထားပါတယ်။
မြန်မာနိုင်ငံကို၃ရက်ကြာလာရောက်ခဲ့တဲ့ကလေးတငယ်များနဲ့လက်နက်ကိုင်ပဋိပက္ခဆိုင်ရာကုလသမဂ္ဂအတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ် Miss Virginia Campbell ကမြန်မာနိုင်ငံတွင်ဖြစ်ပေါ်နေတဲ့တိုက်ပွဲတွေအတွင်းကလေးတငယ်တွေကိုထိရောက်စွာအကာအကွယ်ပေးဖို့သူ့ခီးစဉ်ပြီးတိုက်တွန်းလိုက်ပါတယ်။တိုက်ပွဲတွေဖြစ်ပေါ်နေတဲ့ကချင်ရှမ်းနဲ့ရခိုင်ပြည်နယ်တွေရှိကုလသမဂ္ဂတောရွက်ခွင့်ပေးဖို့လည်းသူကဖန်ကြားပါတယ်။ဒါ့အပြင်ရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်ဘက်ဒုက္ခသည်9သိန်းလောက်ထွက်ပြေးရတဲ့ကိစ္စဟာစိုးရိမ်စရာကောင်းကြောင်းနဲ့ပိုပြီးစိုးရိမ်ရတာကဒီဒေသတွေမှာကုလသမဂ္ဂကတည်တည်ချာချာစောင့်မကြည့်နိုင်တာဖြစ်ကြောင်းအင်္ဂါနေ့ရန်ကုန်မှာပြုတ်လွတ်တဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။မြန်မာအနာဘင်းတွေနဲ့သူဟာပုံမှန်လည်းနဲ့အပြုသဘောဆောင်ဆွေးနွေးခွင့်ရပေမဲ့ကလေးစစ်သားအုံဖြစ်မှုပပျောက်ရေးဆောင်ရွက်ပေးဖို့ပေးထားတဲ့ကတိလေးမြန်မာနိုင်ငံကဖြည့်ဆည်းရမှာလုံလောက်မှုမရှိကြောင်းမြန်မာစစ်တပ်အနေနဲ့ကလေးစစ်သားတွေကိုတပ်ကထောက်ခွင့်ပြုနေကြောင်းသက်သေအထောက်တာတောင်းခံရမှာတုံ့ပြန်မှုနှေးကွေးကြောင်းသတင်းချက်လက်တွေတောင်းခံရင်နေရာဒေသအတိပြုချက်နဲ့ထိန်းသိမ်းထားတဲ့ကလေးစစ်သားကြောင်းကုလသမဂ္ဂကမေးမြန်းရင်မြန်မာစစ်တပ်ဘက်ကတုံ့ပြန်ဖြေကြားမှုဟာတခါတည်းမှာလာပေါင်းများစွာဒါမှမဟုတ်နှစ်နဲ့ချီကြာမြင့်ခဲ့တယ်လို့လည်းမစ်ကန်ဘာကပြောကြားခဲ့ပါတယ်
လွန်ခဲ့တဲ့၄နှစ်တုန်းကမလေးရှားနိုင်ငံကွာလာလမ်ပူမြို့တော်ကနေတရုတ်နိုင်ငံဘေကျင်းမြို့တော်အတွားလမ်းမှာပျောက်သွားတဲ့မလေးရှားလေကြောင်းလိုင်းအမှတ်စဉ် MH370 ကိုရှာဖွေမှုရလိုက်ပါပြီ။ခရီးသည်နဲ့လေယာဉ်အမှုရန်239ယောက်ပါသွားတဲ့လေယာဉ်ဘယ်လိုကြောင့်ပျောက်သွားသလဲဆိုတာကိုအခုချိန်ထိမသိကြသေးတဲ့အတွက်မိသားစုတွေရဲ့ပူပင်တောကတွေကတော့မအေးနိုင်ကြသေးသလိုစိတ်ကျဉ်းနှမှုမရနိုင်ကြသေးပါဘူး။ကျေပြောနဲ့နဲ့လာတဲ့အိန္ဒိယသမုဒ္ဒရာကြီးထဲမှာလေယာဉ်နဲ့ပတ်သက်တဲ့အထောက်အထားမတွေ့ရတဲ့အဖြစ် အတွက်ကိုဒီရှာဖွေမှုကိုရပ်ဆိုင်းလိုက်တာဖြစ်တယ်လို့လေရင်ပြောက်ရှာပေးနေတဲ့ American အခြေစိုက် Ocean Infinity of Houston ကုမ္ပဏီကပြောပါရရှင
်
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမဆုမြတ်မုံနဲ့ဒုက္ခမျိုးသက်တို့ကြီးညာတွားခဲ့ကြတာဖြစ်ပါတယ်အခုတော့သတင်းလွှာတွေကိုတင်ဆက်ပြီးတော့မှမို့မြန်မာနိုင်ငံနဲ့ဆိုင်တဲ့သတင်းလွှာတွေအရင်နားဆင်ရပါမယ်မြန်မာနိုင်ငံမှာဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်လို့တိုးတက်မှုမမြင်ရသေးဘူးလို့အမေရိကန်အစိုးရကပြောကြားလိုက်ပါတယ်။လူနည်းစုဘာသာကိုးကွယ်သူတွေကိုလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုတွေအခုချိန်ထိရှိနေတယ်လို့ယုံကြည်ကြောင်းနဲ့အခုဆိုရင်ကချင်ပြည်နယ်ထဲမှာနှိမ်နှင်းမှုတွေကနှစတိုးလုံနေတယ်လို့ကမ္ဘာလုံးဆိုင်ရာဘာသာရေးလွတ်လပ်ခွင့်တာဝန်ကြီးဆမ်ဘရောင်းဘက်ကပြောပါတယ်။အမေရိကန်အစိုးရရဲ့2019ခုနှစ်အတွက်နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်အစီရင်ခံစာထုတ်ပြန်စဉ်မှာရိုဟင်ဂျာတွေရင်ဆိုင်နေရတဲ့အခြေအနေတွေနဲ့ကချင်ပြည်နယ်မှာလက်ရှိဖြစ်နေတဲ့အခြေအနေတွေကိုလည်းမီးမောင်းထိုးပြခဲ့တာပါအပြည့်စုံကိုမတ်စုမြတ်မောင်ကဆက်ပြီးတော့တင်ပြပါလိမ့်မယ
်ကမ္ဘာတဝန်းကနိုင်ငံနဲ့နယ်နိမိတ်ပေါင်း200ကဘာသာရေးလွတ်လပ်ခွင့်အခြေအနေတွေကိုတင်ပြထားတဲ့အမေရိကန်အစိုးရရဲ့2019ခုနှစ်အတွက်နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်နှစ်ပတ်လည်အစီရင်ခံစာကိုမေလ29ရက်နေ့ကထုတ်ပြန်ပါတယ်လူရိုင်းရဲ့အခြေခံလွတ်လပ်ခွင့်တစ်ခုဖြစ်တဲ့ဘာသာရေးလွတ်လပ်ခွင့်ကိုမြှင့်တင်ဖို့အမေရိကန်အစိုးရကတန်ဓေထန်ချဆောင်ရွက်နေတာဖြစ်တယ်လို့နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေယိုကအစီရင်ခံစာထုတ်ပြန်ပွဲမှာပြောကြားခဲ့ပါတယ်။အမေရိကန်အစိုးရရဲ့ကမ္ဘာလုံးဆိုင်ရာဘာသာရေးလွတ်လပ်ခွင့်တန်အမတ်ကြီးဆမ်ဘရောင်းဘက်ကလည်းနိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဥပဒေကိုအမေရိကန်မှာပြဋ္ဌာန်းခဲ့တာအနှစ်20ရှိသွားချိန်မှာတိုးတက်မှုတွေရှိလာခဲ့တယ်လို့မြန်မာနိုင်ငံအပါအဝင်ဆောင်ရွက်စရာတွေအများကြီးလိုသေးတဲ့နိုင်ငံတွေလည်းရှိနေသေးတယ်လို့အင်ကာနေတို့ကအခုလိုပြောကြားခဲ့ပါတယ်
။ Secretary Pompeo noted some of the more troubling cases around the world including the plight of the Rohingya.And now the Kachin and Burma.
ရိုဟင်ဂျာတွေရဲ့အခြေအနေနဲ့အခုမြန်မာနိုင်ငံကကချင်ပြည်နယ်အခြေအနေတွေအပါအဝင်ပို့ပြီးတော့စိတ်ပျက်စရာဖြစ်ပျက်တချို့ကမ္ဘာတစ်ပေါင်းမှာရှိနေတာကိုဝန်ကြီးပုံပြောကထောက်ပြခဲ့ပါတယ်။လွန်ခဲ့တဲ့တစ်လလောက်ကဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့ဒုက္ခသည်စခန်းတချို့စီကိုကျွန်တော်သွားခဲ့ပါတယ်။အခြေအနေကတော့အင်တန်ဆိုးပါတယ်။ဘာသာယုံကြည်ကိုးကွယ်မှုကြောင့်သူတို့ဆက်ပြီးတော့ပြစ်မှတ်ထားခံရတဲ့အတွက်ကျွန်တော်တို့ပို့ပြီးတော့ကူညီဖို့လိုပါတယ်။
အမေရိကန်လွှတ်တော်က1998ခုနှစ်မှာချမှတ်ခဲ့တဲ့ကမ္ဘာလုံးဆိုင်ရာဘာသာရေးလွတ်လပ်ခွင့်ဥပဒေအရမြန်မာနိုင်ငံကို1996ခုနှစ်ကစလို့ CPC ခေါ်ဘာသာရေးလွတ်လပ်ခွင့်ချိုးဖောက်တဲ့စိုးရိမ်စရာနိုင်ငံအဖြစ်နဲ့ဇက်တိုက်သတ်မှတ်ခဲ့ပါတယ်။2018ခုနှစ်ဒီဇင်ဘာလကလည်းအမေရိကန်နိုင်ငံသားရေးဝန်ကြီးကမြန်မာနိုင်ငံကိုထပ်ပြီးတော့ CPC စည်းရင်းသွင်းကဒဏ်ခတ်ပိတ်ဆို့မှုတွေလုပ်ခဲ့ပါတယ်။လူဦးရေ53သန်းရှိတဲ့မြန်မာနိုင်ငံမှာဗုဒ္ဓဘာသာက88ရာခိုင်နှုန်းခရစ်ယာန်က600ခိုင်နှုန်းနဲ့ဆူနီအများစုဖြစ်တဲ့မွတ်စလင်ဘာသာဝင်တွေက400ခိုင်နှုန်းဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဌာနရဲ့ဘာသာရေးလွတ်လပ်ခွင့်အစီရင်ခံစာမှာဖော်ပြထားပါတယ်။ဖွဲ့စည်းပုံအရလွတ်လပ်စွာဘာသာရေးကိုယ်ခွင့်ခွင့်ပြုထားပြီးအမုန်းတရားမပြန့်ပွားစေဖို့ဥပဒေအရတားမြစ်ထားပေမဲ့ဘာသာရေးဆိုင်ရာလူနည်းစုတွေအပေါ်ဖိနှိပ်မှုတွေရှိတယ်လို့2019ခုနှစ်အစီရင်ခံစာမှာပြောထားပါတယ်။လူနည်းစုဘာသာကိုးကွယ်သူတွေအပေါ်လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုတွေရှိနေစေဖြစ်တယ်လို့လည်းတပ်အမတ်ကြီး Brown Bag ကသတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်
။ The Secretary Tillerson had announced the finding of ethnic cleansing and I believe it's ethnic cleansing of a religious minority that's taking place.
လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုတွေတွေ့နေရတယ်ဆိုတာကိုနိုင်ငံသားရေးဝန်ကြီးဟောင်း Tillerson ကြေညာခဲ့ပါတယ်။အခုထိလဲလူနည်းစုဘာသာကိုးကွယ်သူတွေအပေါ်လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုတွေရှိနေတယ်လို့ကျွန်တော်ယုံကြည်ပါတယ်
။2019ခုနှစ်ဩဂတ်လကစလို့မြန်မာလူမျိုးရေးတပ်တွေရဲ့နယ်မြေရှင်းလင်းမှုတွေအတွင်းရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာ9သိန်းလောက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြပါတယ်။အခုလဲခရီးယန်ဘာသာကိုးကွယ်သူများတဲ့ကချင်တိုင်းရင်းသားတွေအပေါ်တိုက်ခိုက်မှုတွေတိုးမြင့်လုပ်နေတာကိုသူကဥပမာပေးပြောကြားသွားပါတယ်
။ Unfortunately now you're even seeing them step up again in the north.In the Kachin area and the number of refugees there has increased in recent
အခုဆိုရင်နိုင်ငံမြောက်ပိုင်းကကချင်ဒေသမှာစီးရဲတိုးမြင့်ဆောင်ရွက်မှုတွေကိုကံမကောင်းစွာမြင်နေရပါတယ်။လက်တလောသတင်းပတ်တွေထဲမှာပဲအဲ့ဒီမှာဒုက္ခသည်အရေးအတွက်တိုးလာနေပါတယ်။တိုင်းသားလူနည်းစုဘာသာကိုးကွယ်သူတွေကိုသူတို့နိုင်ငံကနေပြီးတော့သူတို့ပုံမှန်နေထိုင်တဲ့နေရာတွေကနေပြီးတော့ထွက်သွားအောင်တိုက်ပွဲတွေကိုတိုးမြင့်လုပ်နေပါတယ်။ဒီကိစ္စပေါ်မှာနိုင်ငံတကာတိုင်ဝမ်ရဲ့အာရုံစိုက်မှုတွေအများကြီးလိုအပ်ပါလိမ့်မယ်။
အခုနှစ်ဧပြီလကစလို့ကချင်ပြည်နယ်မှာအစိုးရတပ်တွေနဲ့ KIA ကချင်တပ်တွေကြားတိုက်ပွဲတွေဖြစ်ပွားခဲ့လို့ဒုက္ခသည်တွေထပ်တိုးလာခဲ့ပါတယ်။ရိုဟင်ဂျာတိမ်းတဲ့ချီရခိုင်ပြည်နယ်မြောက်ပိုင်းကနေထွက်သွားရလောက်တဲ့အခြေအနေဖြစ်ခဲ့ပြီးအခုတခါကချင်ပြည်နယ်ထဲမှာတိုက်ပွဲတွေဆက်ဖြစ်နေတာကြောင့်မြန်မာနိုင်ငံရဲ့အခြေအနေတိုးတက်မှုမရှိသေးဘူးလို့လည်းအမေရိကန်အစိုးရရဲ့ကမ္ဘာလုံးဆိုင်ရာဘာသာရေးလွတ်လပ်ခွင့်တပ်အမတ်ကြီး Brown Bag ကအခုလိုပြောကြားပါတယ်
။ I don't think you've seen progress taking place. There in the country. If anything, the administration there is doubling now its effort and going after the Kachin in the northern part of the country.
ကျွန်တော်ကတော့မြန်မာနိုင်ငံထဲမှာအခြေအနေတိုးတက်လာတယ်လို့မမြင်ရသေးပါဘူး။အခုဆိုရင်အစိုးရကနိုင်ငံမြောက်ပိုင်းကကချင်ပြည်မှာနှစ်ဆတိုးပြီးတောင်ဖိနှိပ်နေပါတယ်။ဒုက္ခသည်အရေအတွက်ကလည်းမြန်မာနိုင်ငံမြောက်ပိုင်းမှာပိုပြီးတော့တိုးလာနေပါတယ်
။မြန်မာနိုင်ငံကအခြေအနေတွေကိုကိုယ်တိုင်သွားလေ့လာဖို့သူစူးစမ်းခဲ့ပေမဲ့အစိုးရကသူ့ကိုပြည်ဝင်ခွင့်ဗီဇာမပေးခဲ့တာကိုလည်းသတင်းစာရှင်းလင်းပွဲမှာအခုလိုပြောပြပါရယ်
။ I had asked for access into Myanmar and to meet with Aung San Suu Kyi or and to go into northern Rakhine state where the problems
have been. မြန်မာနိုင်ငံကိုဝင်ရောက်ခွင့်ပြုပြီးတော့ Aung San Suu Kyi နဲ့တွေ့ဆုံခွင့်ပြုဖို့ကျွန်တော်အစိုးဆုံးဖြစ်ခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းကိုသွားခွင့်ပြုဖို့ကျွန်တော်ခွင့်တောင်းခဲ့ပါတယ်။မြန်မာနိုင်ငံရဲ့တခြားနေရာတော်တော်များများမှာလည်းပြဿနာတွေအများကြီးရှိနေတာပါ။ကျွန်တော်ရဲ့ခွင့်တောင်းချက်ညှင်းပယ်ခံရပါတယ်။သူတို့ကကျွန်တော်ကိုပြည်ဝင်ခွင့်တော့ပေးကောင်းပေးမယ်ဒါပေမဲ့တွစ်ဆုံမှုတွေခွင့်မပြုဘူးကျွန်တော်သွားလေ့လာဖို့လိုတဲ့နေရာတွေကိုသွားခွင့်မပေးပါဘူး
။တအမတ်ကြီးဘရောင်းဘက်ခါအေဘရလာရုံကဘင်္ဂလားဒေ့ရှ်နိုင်ငံကော့ခ်လက်စ်ဘဇာကရိုဟင်ဂျာဒုက္ခသည်တွေကိုကိုယ်တိုင်သွားတွစ်ဆုံမေးမြန်းခဲ့ပါတယ်။အဲ့ကဒုက္ခသည်တွေရဲ့အခြေအနေဟာဘယ်ကမှနဲ့မတူအောင်ဆိုးဝါးနေတာတွေ့ခဲ့ရတယ်လို့ဆိုပါတယ
်။ In Burma, you've got a situation of in the refugees that I met with had the most horrific stories of any refugees I have talked to.
မြန်မာနိုင်ငံနဲ့ပတ်သက်လို့တော့ကျွန်တော်တွေ့ခဲ့ရတဲ့ဒုက္ခသည်တွေရဲ့ကြောက်မဲ့ဖွယ်ရာတွေ့ကြုံတွေကကမ္ဘာတဝန်းကျွန်တော်တွေ့ဆုံခဲ့မှုတွေဘယ်ဒုက္ခသည်တွေရဲ့တွေ့ကြုံနဲ့ကိုမှမတူပါဘူး။ Darfur နဲ့တခြားနေရာကဒုက္ခသည်တွေထက်ဆိုးပါတယ်။
အခုလိုမြန်မာနိုင်ငံအပါအဝင်ဘာသာရေးလွတ်လပ်ခွင့်တိုးတက်မှုမရှိသေးတဲ့နိုင်ငံတွေမှာလူတိုင်းခံစားခွင့်ရှိတဲ့အခြေခံအခွင့်အရေးတွေကိုခံစားနိုင်ရေးတွန်းအားပေးဖို့အမေရိကန်အစိုးရကဇွန်လ25ရက်နေ့နဲ့26ရက်နေ့ကြာရင်ဝန်ကြီးများအဆင့်ဘာသာရေးလွတ်လပ်ခွင့်ဆွေးနွေးပွဲကိုကျင်းပမှာဖြစ်ပါတယ်။နိုင်ငံသားရေးဌာနမှဝန်ကြီးမိုက်ပွန်ပီယိုဦးဆောင်ကျင်းပမဲ့ဒီဆွေးနွေးပွဲမှာဘယ်နိုင်ငံတွေကိုဖိတ်မယ်ဆိုတာကိုတော့လောလောဆယ်အသိပေးခြင်းမရှိသေးပါဘူး။ဒါပေမဲ့အမေရိကန်လိုဘာသာရေးလွတ်လပ်မှုတိုးတက်စေချင်တဲ့နိုင်ငံတွေကအစိုးရတွေ၊နိုင်ငံတကာအဖွဲ့အစည်းတွေကကိုယ်စားလှယ်တွေ၊ဘာသာရေးအတိုင်းအဝိုင်းတွေ၊အရက်ဖက်အဖွဲ့အစည်းကကိုယ်စားလှယ်တွေပါဝင်မှာဖြစ်တယ်လို့ဝန်ကြီးပေါ်ပေယိုကအင်္ဂါနေ့ကပြောကြားခဲ့ပါတယ်
။မဆုမြတ်မောင်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာ။ဖန်စီခန်ရိုက်တာတရေတော်နှစ်ဦးရဲ့လက်ကင်ဖုန်းတွေထဲမှာတွေ့ရတဲ့ပေးပို့စာတွေဟာလှုပ်ကြံပြီးတော့ထည့်သွင်းတာတွေဖြစ်နိုင်တယ်လို့တရားခဏ်တွေရဲ့ရှေ့နေကပြောပါတယ်။အင်္ဂါနေ့ကသူတို့ကို22ကြိမ်မြောက်ရုံးထုတ်ခဲ့တာဖြစ်ပြီးတော့သူတို့ရဲ့ဖုန်းတွေကအချက်လက်တွေနဲ့ပတ်သက်ပြီးတော့တေလူပြတက်တီရဲ့တင်သွင်းချက်တွေကို IT ပညာရှင်တွေနဲ့ထပ်ပြီးတော့စစ်ဆေးခဲ့တာဖြစ်ပါတယ်။အပြည့်စုံကိုဒေါခင်မျိုးသက်ကပြောပြပေးပါလိမ့်မယ်ခင်ဗျာ
။မနေ့ကဒီဇင်ဘာလ10ရက်နေ့မှာ Writers သတင်းတောင်နှစ်ဦးဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ဟာနိုင်ငံတော်လျှောက်ချက်ဥပဒေချိုးဖောက်မှုအတွက်တန်လျာရှိမှုနဲ့ဖမ်းခံခဲ့ကြရတာဖြစ်ပြီးသူတို့ရဲ့ဖုန်းတွေအသိခံခဲ့ရပြီးတဲ့နောက်မှာအနည်းဆုံးဖုန်းတစ်လုံးနဲ့ကို WhatsApp နဲ့ message ဝင်လာတာဖြစ်တဲ့အတွက်ရဲဘက်ကနေတက်တဲ့အထောက်ထားဖြစ်နေတင်သွင်းတဲ့ message ဟာလောက်ကျန်တင်သွင်းထားတာဖြစ်နိုင်တယ်လို့သူတို့ရဲ့ရှေ့နေသူကမေလ29ရက်နေ့ကပြောပါတယ်။တင်လူပြတက်တဲ့ရဲမှူးအောင်ကျော်ဆန်းကသူနဲ့တခြားရဲတယောက်တို့ဟာတင်စီရမိတဲ့ Writers သတင်းတောင်နှစ်ဦးရဲ့ဖုန်းတွေကိုစစ်ဆေးခဲ့ကြောင်းနဲ့ WhatsApp နဲ့စာပေးယူလောက်တာကိုသူတို့မသိခဲ့ဘူးလို့ရုံးတော်မှာထွက်ဆိုခဲ့ပါတယ်။ဒါအပြင်ဒီဇင်ဘာလ14ရက်နေ့မှာစုံစမ်းမှုတွေစီကိုဒီဖုန်းတွေသူတို့ပို့မပေးခင်ကဂျာမန်ဘသူသုံးခဲ့တယ်ဆိုတာလည်းမသိပါဘူးလို့ထွက်ဆိုခဲ့တာပါ။ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ရဲ့ရှေ့နေနောက်တူဖြစ်တဲ့ဦးတန်းစောအောင်ကတော့ဒီဇင်ဘာလ12ရက်ည9:30မိနစ်လောက်မှာအဖမ်းခံခဲ့ရတဲ့ကိုဝါလုံးရဲ့ဖုန်းကိုရဲတွေကတိမ်သွားပြီးခဏအကြာစင်နိုင်းလောက်မှာပြည်ရင်းက Writers သတင်းဌာနအကြီးအကဲရဲ့အမေကို OK လို့ပြန်ဖြေထားတဲ့ message WhatsApp နဲ့ပို့တာဖြစ်ကြောင်းပြောပါတယ် Writers သတင်းတောင်နှုတ်ရဲ့ရှေ့နေနောက်တူဖြစ်တဲ့ဥက္ကမောင်စောကတော့ဖုန်းနဲ့မှတွေ့ရတယ်ဆိုတဲ့ပေးပို့စာတွေဟာတခုခုလောက်ကြံပြီးထည့်သွင်းထားတာဖြစ်နိုင်တယ်လို့အင်ကာနဲ့တရခွင်ကနေအထွတ်မှာသတင်းတောက်တွေကိုပြောခဲ့ပါတယ
် It means that all those messages that they said they extracted from the phone may not be genuine or maybe
ဖုန်းနဲ့မှာတွေ့ရတယ်လို့ပြောတဲ့ဒီပေးပို့စာအချက်လက်တွေအားလုံးဟာငါကအစ်စ်မန်တွေမဖြစ်နိုင်တယ်လို့ရှင်းရင်းဆွဲအချက်လက်တွေလည်းမဖြစ်နိုင်ဘူးလို့ပြောသွားတာပါဒီမှုတွေအစိုးရရှိနေဖြစ်နေဥဆောင်သူဥကြောင့်မင်းအောင်ကတော့မှတ်ချက်ပေးဖြေကြားဖို့အတွက်ညှင်းဆိုပါတယ်တချို့အချက်လက်တွေဟာ Facebook Messenger App ကနေရတာဖြစ်ကြောင်းနဲ့ဆိုလိုတာကဒီအချက်လက်တွေကိုဘယ်သူမှဆိုပို့လို့ရတယ်ဆိုတာသိတာနေတယ်လို့အဖမ်းခံနေရတဲ့သတင်းတောင်နှစ်ဦးကိုယ်တိုင်ဒီအချက်လက်တွေကိုကြည့်မိသလားမကြည့်မိဘူးလားဆိုတာတော့တည်တည်ချာချာမတဲခွဲပါဘူးလို့တရားခဏ်တွေရဲ့ရှေ့နေတွေကပြောပါတယ်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ဟာအဖမ်းမခံရခင်အချိန်ကမတိမငိမ့်ဖြစ်နေတဲ့ရခိုင်ပြည်နယ်ထဲမှာမွတ်စလင်ဆယ်ဦးအသက်ခံရတဲ့ကိစ္စအတွက်တရင်ရယူဖို့စုံစမ်းနေကြတာဖြစ်ပါတယ်ကိုကျော်စိုးဦးကတော့ အင်္ဂါနေ့တရားရုံးစစ်ဆေးမှုမှာသူတို့ရဲ့ဖုန်းတွေကသူတို့ကိုယ်တိုင်တော့မသိတဲ့အချက်လက်တွေကိုမေးခဲ့တာဖြစ်ပြီးဒါဟာသူတို့တွေမကကျန်တဲ့င်းသမားတွေကိုပါချင်းချောက်တဲ့သဘောလိုယူဆကြောင်းတရားခွင်ကနေထွက်လာချိန်မှာပြောပါတယ်
ကျောင်းဆရာကပြောသည်ကျွန်တော်တို့ခုနေ့မှာကျွန်တော်တို့ကိုယ်တိုင်မသိတဲ့အချက်အလက်တွေကိုပဲသူတို့ကထွက်ဆိုတော့တာတွေ့ရပါတယ်ဟိုတနည်းအားဖြင့်ကျွန်တော်တို့ကဒီရှိုးပုံမှန်နဲ့မင်းမြောင်လို့နေသွားပါပဲပြီးတော့ဟိုသတိမကြသမားတွေကိုလည်းဒီလိုသတိမျိုးကိုလိုက်တယ်ဆိုရင်မင်းတို့အနေနဲ့ဒါဟာရှိုးအဲ့ပါရဆိုတဲ့ချင်းချောက်တဲ့အဆင်ပြေနေမှာပဲသူတို့ထွက်ဆိုသွားတာက
သူတို့မှုနဲ့ပတ်သက်ပြီးအင်ကန်နဲ့တရားခွင်မှာ IT ပညာရှင်တွေနဲ့ထပ်ပြီးတော့စစ်ဆေးတဲ့အနေအထားဟာအတိတ်ပဲမရှိပဲသူတို့ကိုထောင်ချခြင်းနဲ့သဘောတက်တဲ့ဖြစ်ကြောင်းတွေ့ရတယ်လို့ကိုဝလုံးကပြောပါတယ
် IT ပညာရှင်တွေနဲ့ထပ်ပြီးတော့ကျွန်တော်တို့စစ်ဆေးတဲ့အနေအထားမှာဟိုဓာတ်တွေကိုပြုတ်ဝက်ချက်ချိုးဖောက်တယ်ဆိုတဲ့ဟာမျိုးနဲ့တင်လာတာကတော်တော်ကိုအတိတ်ပဲမရှိဘူးအလုပ်တွေပဲရှိပါတယ်သူပြင်ဒီ Facebook Messenger တို့ဘာလို့ဆိုရလဲပဲဟိုဘယ်ကနေပဲဘယ်လိုပဲပို့ဖို့ဘာလို့ဆွဲပြမလို့ပဲနဲ့ရလာတဲ့အချက်လက်တွေဆိုတော့ဓာတ်တွေကိုပြုတ်ဝက်ချက်ချိုးဖောက်တယ်ဆိုတဲ့ဟာမျိုးနဲ့တင်လာတာကတော်တော်ကိုအတိတ်ပဲမရှိဘူးကျွန်တော်တို့ထောင်ထဲကိုမရောက်ရအောင်လှုပ်ရှင်နေဆိုတဲ့ရည်ရွယ်ချက်မျိုးနဲ့ဒီနေ့တရားရုံးမှာလည်းငြင်းတက်လာထွက်နေတယ်လို့ပဲကျွန်တော်ပြောချင်ပါတယ်
အင်ကနေတရားရုံးစစ်ဆေးမှုကိုဒိမန်နိုင်ငံ EU ဥရောပတမကနဲ့တချို့နိုင်ငံတွေရဲ့တန်တမန်တွေလည်းတက်ရောက်လေ့လာခဲ့ကြပါတယ်။သူတို့နှစ်ဦးရဲ့အမှုအတွက်နောက်ယုံချင်းကတော့ဇွန်လ4ရက်လာမယ့်တနင်္လာနေ့ဖြစ်ပါတယ်
။ဒါကတော့အဖမ်းဆီးခံရိုက်တာတရင်တော်နှစ်ဦးရဲ့အမှုသွားအခြေမှုလာအခြေအနေကိုဒေါခင်မျိုးသက်ပြောပြပေးခဲ့တာဖြစ်ပါတယ်။ထိုင်းနိုင်ငံဖတ်လုံပြည်နယ်ခေါမင်းခရိုင်အတွင်းကရာဘာဒေါ်ထဲမှာလူကုန်ကူးတဲ့သူတွေဆွန့်ပစ်သွားတဲ့မြန်မာနိုင်ငံသား36ယောက်ကိုထိုင်းရဲတပ်ဖွဲ့တွေနဲ့ထိုင်းလူမှုကေဇယ်ရေးအဖွဲ့တွေကမေလ29ရက်နေ့မှာတွားပြီးတော့ကယ်ဆယ်ခဲ့ပါတယ်။အကြောင်းစုံကို VOA သတင်းတောက်မအေးမှာကသတင်းပေးပို့ထားပါတယ်ခင်ဗျာ
။ထိုင်းမြန်မာနယ်စပ်ကော့တောင်းရင်းနှောင်းလန်းကနေမလေးရှားနယ်စပ်အရောက်ထိပို့ဆောင်ပေးမယ်ဆိုပြီးလူပွဲစားတွေကခေါ်လာတဲ့မြန်မာနိုင်ငံသားတွေဟာထိုင်းမလေးနယ်စပ်ကြားကခောက်မင်ခရိုင်တွေကရာဘာဒေါ်ထဲမှာစွန့်ပစ်ထားတာကိုခံခဲ့ရတာပါ။သူတို့ကိုမေလ29ရက်နေ့ကတည်းကဆွန့်ပစ်ထားခဲ့တာဖြစ်ပြီးမေလ29ရက်နေ့ကျမှထိုင်းရနာပိုင်းနေနဲ့လူမှုရေးအသင်းအဖွဲ့တွေကတွားရောက်ကယ်ဆယ်နိုင်ခဲ့ပါတယ်။လူကုန်ကူးခံရတာကတော့မြန်မာနိုင်ငံသား36ဦးဖြစ်တဲ့အကြောင်းလူကုန်ကူးမှုတိုက်ဖြတ်ရေးတွေကိုလှုပ်ဆောင်နေတဲ့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဦးကျော်တောင်းကဆိုပါတယ
်။ဟာဘုန်းကြီးဆုံးရောက်အပြေပြင်းပြီးတော့စီမံပုံစံဆောက်ရဲလို့လူကြီးကြီးတဲ့ကိစ္စတွေကဒါပေါ်လို့ဒီမှာအဆုံးစားနဲ့ကြီးထားခဲ့တာပေါ့။လူငယ်တပ်တွေရဲ့ဆိုရဆိုရင်ဒီနောက်ကတော့အနေကြီးတယ်ဒီမလေးရှားနေကြလူတယောက်ကိုတောင်းဝန်နဲ့တောင်းလို့ပြောတယ်လေဝေးကြတယ်အစ်ပြေးသွားပြီပေါ့ဆိုတော့ဒါကတော့လူကုန်ကူးတဲ့ကိစ္စဟာမြန်မာဖက်ကအဆက်တင်မှာလည်းပဲဒီနေ့တကျမတားရှိနိုင်ဘူးလို့ဒီထိုင်းနိုင်ငံတနတရရားကိုဖြတ်သွားပြီးတော့မလေးရှားနိုင်ငံတည်တောင်မှအမြဲတမ်းတွာလာနေတယ်ဆိုတာလည်းပဲဒီလူကုန်ကူးတဲ့ဂိုင်းတွေရဲ့အဲဒီလွတ်လပ်မှုနဲ့ဒီနိုင်ငံအနာပိုင်းတွေရဲ့ပြုတ်ခွဲဟာခွဲတွေကိုမြင်စေတာပေါ့
လူကုန်ကူးသူတွေကတဦးကိုဘန်းငွေ2000စီယူပြီးမလေးရှားနယ်စပ်ကိုအရောက်ပို့ပေးမယ်ဆိုပြီးကား3စီးနဲ့ခေါ်လာခဲ့ပြီးတဲ့နောက်ရာဘာဒေါ်ထဲမှာဆွန့်ပစ်သွားခဲ့ကြတာပါမြန်မာတွေရာဘာဒေါ်မှာတွေ့ရှိတဲ့အတွက်ထိုင်းကျေးရွာသားတွေကသတင်းပေးရကနေထိုင်းလူမှုအဖွဲ့အစည်းတွေနဲ့ထိုင်းအနာပိုင်းတွေကတွားရောက်ကယ်ဆယ်ခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံသားတွေဟာအစာရေစာမစားရတာ၃ရက်တာရှိပြီဖြစ်တဲ့အကြောင်းထိုင်းနိုင်ငံပိုင်းတွေကဆိုပါတယ်။ကယ်ဆယ်ရေးလုပ်ခဲ့တဲ့ရဲတပ်ဖွဲ့ကတော့မြန်မာနိုင်ငံသားတွေကိုငွေယူပြီးလိမ်သွားခဲ့တဲ့လူကုန်ကူးတဲ့အဖွဲ့ဝင်တွေကိုဖော်ထုတ်ဖမ်းဆီးနိုင်ဖို့စုံစမ်းစစ်ဆေးမှုတွေလုပ်ဆောင်နေပါပြီ။မေလ25ရက်နေ့ကလည်းထိုင်းနိုင်ငံဆုံကလာပြည်နယ်ဟိုင်ရန်ခရိုင်ထဲကနေနှလုံးမှာတရားမဝင်မလေးရှားနိုင်ငံတဲကိုခိုးဝင်ပြီးအလုသွားလုပ်ကြမဲ့မြန်မာနိုင်ငံသား66ယောက်ကိုလည်းထိုင်းနိုင်ငံပိုင်းတွေကဖမ်းဆီးခဲ့ပါတယ်ရှင်။
ထိုင်းကျေးဇူး VOE သတင်းတောက်မအေးမာရဲ့သတင်းလွှာဖြစ်ပါတယ်အခုတော့နိုင်ငံတကာသတင်းတပုတ်ကိုတင်ပြပေးပါမယ်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့နောက်လာတဲ့ကြာရင်စင်ကာပူနိုင်ငံမှာတွေ့မယ်မတွေ့ဘူးဆိုတာယာနှုံးပြေမတေချာသေးပေမဲ့တွေ့ဆုံနိုင်ရေးပင်ဆင်မှုတွေကနှစ်နိုင်ငံကြားမှာဆက်ပြီးတော့ရှိနေတာကြောင့်ထိပ်သီးဆွေးနွေးပွဲဖြစ်ပေါ်ရေးအတွက်မျှော်လင့်ချက်တွေရှိနေပါတယ်အခုသတင်းပတ်ထဲမှာမြောက်ကိုရီးယားကဗိုလ်ချုပ်ကြီးတဦးနဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးတို့နယူးယောက်မြို့မှာတွေ့ဆုံပြီးတော့ထိပ်သီးဆွေးနွေးဝက်ဆိုင်ရာကိစ္စတွေကိုပြောဆိုဆွေးနွေးကြဖို့ရှိပါတယ်။ဒီကြောင်းနဲ့ပတ်သက်ပြီးတော့ကိုကျော်အောင်လင်းကဆက်ပြီးတော့တင်ပြပေးပါလိမ့်မယ်ခင်ဗျာ
။မြောက်ကိုရီးယားနိုင်ငံကအစ်စ်မြင့်အရာရှိတူဖြစ်တဲ့ကင်မြုံချိုးဟာမြောက်ကိုရီးယားလက်ရှိအာဏာရလုံတမာပါတီဘိုးကော်မတီရဲ့ဒုက္ခထလည်းဖြစ်တယ်လို့မြောက်ကိုရီးယားထောက်လိုင်းအဖွဲ့ရဲ့အကြီးအကဲဟောင်းတဦးလည်းဖြစ်ပါတယ်။အခုသူကမြောက်ကိုရီးယားကနေပြီးတော့တရုတ်နိုင်ငံမြို့တော်ပေကျင်းကိုထွက်ခွာသွားခဲ့ပြီးတော့ပေကျင်းကနေတဆင့်တရုတ်လေကြောင်းလိုင်းနဲ့နယူးယောက်မြို့ကိုမနေ့တုန်းကပဲထွက်ခွာလာနေပါပြီ။ New York မြို့မှာ American နိုင်ငံသားဝင်ကြီး Mike Pompeo နဲ့ Kim Jong Chu တို့တွေ့ဆုံဆွေးနွေးကြပါလိမ့်မယ်။ချိန်ထဲမှာပဲခေါင်းဆောင် Kim Jong Un ရုံးကအရာရှိချုပ် Kim Chan Song ကလည်းစင်ကာပူနိုင်ငံကိုထွက်သွားပါပြီ။ထိပ်သီးဆွေးနွေးပွဲအတွက်ကြိုတင်ပြင်ဆင်မှုတွေကို American ဘက်ကလုပ်နေသလိုမြောက်ကိုရီးယားဘက်ကလည်းကြိုတင်ပြင်ဆင်နေတဲ့သဘောပါ။အစကစီစဉ်ထားသလိုဇွန်လ၁၂ရက်နေ့မှာထိပ်သီးတွေ့ဆုံမှုဖြစ်မဖြစ်ဆိုတာအခုထိတော့တိကျမသိရသေးပါဘူး။ဒါပေမဲ့ပြင်ဆင်မှုတွေကတော့အခုရက်ပိုင်းနဲ့တင်းမှာအဆက်မပြတ်ရှိနေတာကတော့သိကြပါတယ်။မဟာဗျူဟာလေးလာရေးဆိုင်ရာဂျပန်အဖွဲ့ရဲ့အကြီးတန်းသုတေသီတူဖြစ်တဲ့ Grant Newsham ကတော့ထိပ်သီးဆွေးနွေးပွဲဖြစ်မြောက်ရေးမြောက်ကိုရီးယားဘက်ကသေချာပြင်ဆင်နေတာတွေကသူ့အတွက်တော့အံ့ဩစရာဖြစ်နေတယ်လို့ဆိုပါတယ
်။ That's the first time ever that this has happened.
ဒီဆိုဆွေးနွေးမှုဖြစ်ပေါ်လာရေးမြောက်ကိုရီးယားဘက်ကပထမဦးဆုံးချင်းကြိုးပမ်းနေတာကိုတွေ့ရပါတယ်။ဒီနှုန်းကဆိုရင်ဆွေးနွေးပွဲသကပိုင်းကိုရောက်လာဖို့အမေရိကန်နဲ့တောင်ကိုရီးယားတို့ကပဲချော့မော်ပြီးတော့ကြိုးပမ်းခဲ့ကြတာပါ။အခုတော့တမနာထရန့်ဆွေးနွေးပွဲကိုရောက်လာဖို့မြောက်ကိုရီးယားဘက်ကအပူတပြင်းလုပ်နေတာအရင်အချိန်တွေနဲ့မတူညီတဲ့အချက်ပါပဲ။ဒါကထူးခြားတိုးတက်မှုတစ်ခုလည်းဖြစ်ပါတယ်။မြောက်ကိုရီးယားနဲ့ပတ်သက်ပြီးတော့ဆယ်စုနှစ်နဲ့ချီပြီးကျွန်တော်လေ့လာနေခဲ့တာအခုတခါပဲမြောက်ကိုရီးယားဘက်ကဆွေးနွေးပွဲဖြစ်အောင်အပူတပြင်းလုပ်နေတာကိုတွေ့ဦးပါတယ်
။နယူးယောက်မြို့ကိုလာနေတဲ့မြောက်ကိုရီးယားထိပ်တန်းအရာရှိကင်ယုံဆွန်းဟာခေါင်းဆောင်ခင်ဂျုံအွန်းရဲ့လူယုံတော်တူအကြံပေးတူဖြစ်ုံနဲ့မကခင်ဂျုံအွန်းအလိုရှိတာမှန်သမျှဖြစ်အောင်လုပ်ပေးတဲ့သူလည်းဖြစ်ပါတယ်။အခုနယူးယောက်မြို့မှာအမေရိကန်နိုင်ငံသားဝင်ကြီးနဲ့တွေ့ဆုံကြမဲ့ကိစ္စဟာလည်းခေါင်းဆောင်ခင်ဂျုံအွန်းရဲ့ကိုယ်စားအဖြစ်လာခဲ့တာပါ။နောက်ကိုရီးယားရဲ့ညညာချက်ထဲမှာဒေါသတကြီးနဲ့ရန်လိုမှုတွေကိုတွေ့ရတာကြောင့်စင်ကာပူမှာတွေ့ဆုံရေးအစီအစဉ်ကိုဖျက်သိမ်းတယ်လို့သမ္မတထရမ့်ကပြီးခဲ့တဲ့ပတ်တုန်းကနောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်းအွန်းစီကိုအိတ်ဖွင့်ပေးစာပို့ခဲ့ပြီးတဲ့နောက်ပိုင်းနှစ်နိုင်ငံကြားညှိနှိုင်းမှုတွေနဲ့ထိပ်သီးဆွေးနွေးပွဲဖြစ်မြောက်ရေးပြင်ဆင်မှုတွေဟာအဆက်မပြတ်ရှိလာခဲ့ပါတယ်။အခုနယူးယောက်ကိုကင်မြုံချိုးလာပြီးတော့ဆွေးနွေးမဲ့ကိစ္စဖြစ်လာတာနဲ့ပတ်သက်ပြီးဒါသူ့ရဲ့စာကိုခိုင်မာပြန်တုံ့ပြန်တာပဲဖြစ်တယ်အဲ့ဒီအတွက်ကျေးဇူးတင်တယ်လို့သမ္မတထရမ့်ကသူ့ရဲ့ Twitter လူမှုကွန်ရက်မှာမနေ့တုန်းကရေးသားဖော်ပြပါတယ်။တောင်တန်းမြောက်ကိုရီးယားနိုင်ငံနယ်စပ်ကြားကစစ်မဲ့ဇုံမှာလဲအမေရိကန်ဘက်ကကိုယ်စားလှယ်အဖွဲ့နဲ့မြောက်ကိုရီးယားကိုယ်စားလှယ်အဖွဲ့တို့ဒီတစ်ပတ်ထဲမှာပဲတွေ့ကြအောင်ပါ။အခုလိုတွေ့ဆုံဆွေးနွေးရင်းနဲ့ပတ်သက်ပြီးတော့မြောက်ကိုရီးယားရဲ့မူယာတွေတိတိတသားပြောင်းလဲလာတာဟာသမ္မတထရမ့်ရဲ့စီးရေးစီစဉ်ကြောင့်ဖြစ်လိမ့်မယ်လို့သူတေတီ Grant Newsham ကသုံးသပ်ပါတယ်။
I think this is the first time there's been a president who has
Yakuya ye swine mu ma sin yi kaisa go wa nan nyang takhu phit the twin sin sa da aku tamara let the ma patama u song chein ma a yin tamara haung ni thu ta phyin Barack Obama ro ma so yin sin yi lan nyang go bro ma a tong pyu ma ma hoh phu lo pyo kae da ba tamara tran ga lo sin yin ya go a tong pyu gaung pyu me so le chain chao mu lout de a pyin a yin ga ne ma tu de phi ya ri le pi kae ba de tiyo nai ngan go ba စီဝါရေးရဖီအားတွေပေးလာခဲ့တာပါဒါတွေကြောင့်မြောက်ကိုရီးယားကဆွေးနွေးပွဲကိုဖြစ်စေချင်နေတာလို့ထင်ပါတယ
်စင်ကာပူထိပ်သီးဆွေးနွေးပွဲမတိုင်ခင်ဇွန်လ9ရက်နေ့မှာသမ္မတထရမ့်နဲ့ဂျပန်ဝန်ကြီးချုပ်ရှင်โซအာဘဲတို့အင်ပြိုတော်မှာတွေ့ဆုံကြမယ်လို့လည်းကြေညာထားပါတယ်တောင်ကိုရီးယားသမ္မတမွန်ဂျေအင်ကလည်းဇွန်လအတွင်းမှာစင်ကာပူကိုသွားနိုင်တယ်လို့တောင်ကိုရီးယားအစိုးရရရှိသူကတင်းလာနေတုန်းကပြောထားတာရှိပါတယ်အချိန်လေးကြည့်ရတာစင်ကာပူကထိပ်သီးဆွေးနွေးပွဲဟာမြောက်ကိုရီးယား၊အမေရိကန်နဲ့တောင်ကိုရီးယားသုံးပွင့်ဆိုင်ထိပ်သီးဆွေးနွေးပွဲဖြစ်လာမယ့်ပုံပဲလို့လည်းအဲ့တောင်ကိုရီးယားအရာရှိကပြောပါတယ
်။ကိုကျော်အောင်လင်းပြောပြတော့တာဖြစ်ပါတယ်။ VOA American တန်ကဘရူးနီမနက်ဖက်အစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။မကြာခင်မှာထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာဆိုရင်တော့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းကိုတင်ဆက်ပေးမှာဖြစ်လို့စောင့်မျှော်နားဆင်ကြပါ VOA ကိုအီးမေးလ်ကနေတဆင့်ဝေဖန်အကြံပြုလိုတဲ့တေးသချင်းတောင်းလိုကြတဲ့ဆိုရင် VOA ရဲ့အီးမေးလ်လိုက်စာက burmese@voanews.com ဖြစ်ပါတယ် VOA ရဲ့ Washington ဖုန်းနံပါတ်ကတော့1-232-382-5554ဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို71 69နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ဒိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြည်ပချင်းည10နာရီမှာဒိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။မြန်မာစံတော်ချိန်အခုဆိုရင်မနေ့6နိုင်ခွဲရှိပါပြီ။ VOA American တန်က2018ခုနှစ်မေလ30ရက်ဗုဒ္ဓဟူးနေ့မနေ့ဖက်အစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ်။ဒီအစီအစဉ်ကိုလက်ရှိထုတ်လွှင့်ပေးနေတဲ့ဗီဒီယိုလိုင်းနေအပြင်လိုင်းလက်မီတာ190 kHz 1595ကပါတိုးချက်ပြီးတော့ထုတ်လွှင့်ပေးနေတယ်လို့ VOA ရဲ့ Facebook နဲ့ VOA မြန်မာပိုင်းစီစဉ်ရဲ့ website burmese.voanews.com မှာလည်းအချိန်နဲ့တပြေးညီဖမ်းယူနိုင်နေကြပါတယ်။အခုဒုတိယပိုင်းမှာဆိုရင်တော့
ဒီအချိန်နဲ့ခြားစားမှုကိုတိုက်ခိုက်မယ်ဆိုကျွန်တော်နိုင်ငံမှာတော့အချိန်နဲ့ခြားစားမှုကဒါရည်ကြည်မှုတွေဖြစ်နေတာအကုန်လုံးကမဆက်မကြောက်ဘူးပဲဟိုခိုးဝင်နေကြတာပေါ့နော
်။အင်္ဂါညတရက်လီလိုင်းဆွေးနွေးကမ်းကိုပြန်လည်ထုတ်လွှင့်တဲ့အခါမှာအပြည့်စုံကိုနားဆင်ကြဖို့ရှိပါတယ်။အဲ့ဒါအပြင်နိုင်ငံတကာသတင်းမီဒီယာတွေမှာဖော်ပြထားတဲ့မြန်မာနိုင်ငံအကြောင်းတွေကစိတ်ဝင်စားစရာအကြောင်းအရာတွေကိုကောက်နှုတ်တင်ပြတဲ့အစီအစဉ်နန်းနခင်အင်္ဂလိပ်စာတင်ကားစာပူချချက်စတာတွေကိုထုတ်လွှင့်ပေးဖို့ရှိပါတယ်။အခုချိန်ဆုံးတော့ကမ္ဘာမီဒီယာတွေကစိတ်ဝင်စားစရာမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြပေးပါမယ်ခင်ဗျာ။စီမံကိန်းနဲ့ဗန္ဒာရေးဝန်ကြီးရဲ့အမှုကိစ္စဟာမြန်မာအစိုးရအနေနဲ့အဂရီလိုက်စားမှုတက်ပြည့်ရေးအပေါ်ဘလောက်အလေးနဲ့ထားတယ်ဆိုတာကိုစမ်းသပ်လိုက်တာဖြစ်တဲ့ဆိုပြီး AWD online စာတော်မှာကြော်ဖြိုးတာရေးသားထားတဲ့သုံးသပ်ချက်ဆောင်းပါးကိုကောက်နှုတ်တင်ပြပါမယ်။လွန်ခဲ့တဲ့မတ်လကဦးဝင်းမြင့်တမရရာသူစတင်တာဝန်ယူတီမှာပြောကြားခဲ့တဲ့မိန့်ခွန်းထဲမှာအဂရီလိုက်စားမှုတက်ပြည့်ရေးဟာသူ့ရဲ့ပထမဦးစားပေးလုပ်ဆောင်ရမယ့်လုပ်ငန်းစဉ်တွေထဲမှာထိတ်ဆုံးမှရှိတယ်လို့ထည့်သွင်းပြောကြားခဲ့ပါတယ်။မြန်မာအစိုးရအတွင်းနေရာအလုံးနီးပါးလောက်မှာဖြစ်ပျက်နေတဲ့အကျဉ်းပြတ်ခြားစားမှုတွေကိုစိတ်ကုန်နေတဲ့ပြည်သူလူထုကသမရရဲ့ပြောကြားချက်ကိုအသေးလိုက်ဦးလိုက်ကြိုဆိုခဲ့ကြပါတယ်။နောက်နှစ်လအကြာမှာတော့တိုင်ကြားစာရေးအရစီမံကိန်းနဲ့ဗန္ဒာရေးဝန်ကြီးဦးကျော်ဝင်းကိုအဂတိလိုက်စားမှုတက်ဖြည်ကော်မရှင်ကစုံစမ်းစစ်ဆေးမှုတွေပြုလုပ်ခဲ့ပါတယ်။ဒီကိစ္စကအစိုးရဟာအဂတိလိုက်စားမှုကင်းတဲ့အစိုးရဖြစ်ရမယ်ဆိုပြီးဂုဏ်ယူပြောကြားခဲ့တဲ့ဒေါအောင်ဆန်းစုကြည်အတွက်လည်းအရှက်ရစရာဖြစ်စီပါတယ်။ပြောတဲ့အတိုင်းတကယ်လို့တဲ့သမရကိုချီးကျူးခဲ့ကြပါတယ်။ဒါပေမဲ့ဝင်းကြီးကိုယာရုကနေသဘောဆန္ဒလျောက်နှုတ်ထွက်ခွင့်ပြုလိုက်တဲ့ဆိုတဲ့ကြေညာချက်ထွက်ပေါ်လာချိန်မှာပြည်သူတွေအားတင်းကြကြတယ်လို့យေတာထားပါတယ်။အချင်းပြတ်ခြားစားတဲ့အစိုးရဝင်းကြီးကိုထိထိရောက်ရောက်ပြစ်ဒဏ်ချမှတ်တာမြင်လို့ရတဲ့သူတွေကဒီလောက်နဲ့ပြီးပြီလားဆိုပြီးတော့မေးခွန်းထုတ်ကြပါတယ်။စစ်ဆေးတွေ့ရှိခြင်းနဲ့ပတ်သက်ပြီးကော်မရှင်ကဘာမှထုတ်ဖို့ပြောဆိုတာမျိုးမရှိဘဲတွေ့ရှိချက်ကိုသမရထံအစီရင်ခံထားပြီးတော့တင့်တော်တဲ့အချိန်မှာထုတ်ပြန်မယ်လို့ပြောပါတယ်။အဂရီလက်စားမှုတက်ဖြည့်ရေးဥပဒေရပြမှုထင်ရှားရင်ထောင်နှံ15နှစ်တိအပြစ်ပေးနိုင်တဲ့အမှုဖြစ်ပါလေ။နိုင်ငံရေးလိလာတုံးသက်သူတွေကတော့ဒီလိုအထင်ကြီးမှုကြီးကိုပြည်သူလူထုကိုပုံပွင့်လင်းလင်းအများဆုံးအသိပေးတဲ့ကြောင်းမဟုတ်ရင်ကောလာဟလတွေပြန့်ပြီးတော့အစိုးရရဲ့ပုံရိပ်ကိုလည်းထိခိုက်စေနိုင်တယ်လို့ပြောကြပါလေ။အစိုးရအနေနဲ့ဒီကိစ္စကိုဥပဒေကြောင်းအရဘယ်မလိုက်ပဲဘလို့ကင်တွယ်မလဲဆိုတာကိုပြည်သူတွေကစိတ်ဝင်စားနေကြပါလေ။ NLD ပါတီအနေနဲ့ပေးထားတဲ့ဂရီတိုင်းလှုပ်ဆောင်မှုရှိရလားဆိုတာကိုဦးကျော်ဝင်းရဲ့အမှုကစမ်းသပ်လိုက်တာဖြစ်တယ်လို့NLD လွတ်တော်အမတ်ဒေါခင်ဆန်းလိုင်ကပြောပါတယ်2016ခုနှစ်အတွင်းဒေါအောင်ဆန်းစုကြည်ကအစိုးရဝန်ကြီးတွေလက်မစားကြဘူးနဲ့လက်စားခဲ့ရင်ထောင်ထဲမှာတောင်းနေရမယ်လို့တတိပေးခဲ့တဲ့အကြောင်းစသဖြင့်ရေးသားထားပါတယ်ဆက်လက်တင်ပြပေးမှာကတော့ Gulf News ရဲ့ Editor အဘော်ဖြစ်ပါတယ်မြန်မာအစိုးရဟာအချက်လက်တွေကိုစိတ်ကူးရင်ဇလန်းဖြစ်အောင်ပြောင်းပြစ်နေတယ်ဆိုပြီးတော့ရေးသားထားတာပါပြီးခဲ့တဲ့6လတာကာလအတွင်းတပ်တန်းရဲ့၃ပုံ၃ပုံနီးပါးအရေးအတွက်ရှိတဲ့ရိုဟင်ဂျာဒုက္ခသည်တွေဟာဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်စ်ပဇာဒီတာကိုထွက်ပြေးရောက်ရှိလာကြပါတယ်။သူတို့ရဲ့အနာဂတ်တွေကတော့မရေရာမသေးရာလာတယ်လို့ကြိုတင်ပြီးတော့လဲခံမှန်းလို့မရပါဘူး။ဒီဇင်ဘာလအတွင်းကတော့ UN ရဲ့ဥဆောင်ဥရဲ့ပြည်မှုနဲ့ဒုက္ခသည်တွေကိုသူတို့ရဲ့နေရက်ကိုပြန်လည်လက်ခံဖို့အတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရတို့သဘောတူညီခဲ့ကြပါတယ်။လွန်ခဲ့တဲ့နှစ်လတုန်းကမြန်မာအာဏာပိုင်တွေကရုပ်ပြသတင်းစာရှင်းလင်းပွဲတစ်ခုလုပ်ပြီးတော့နေရက်ကိုပြန်လာတဲ့ပထမဦးဆုံးဒုက္ခသည်မိသားစုကိုပြတ်တာခဲ့ပါတယ်။တကယ်တော့အဲ့ဒီမိသားစုဟာဒေတာကံအမှုရမ်းမိသားစုတစုသာဖြစ်ပါတယ်။တလင်းလာနေတုန်းကတော့ရိုဟင်ဂျာဒုက္ခသည်58ဦးသူတို့ရဲ့မူလနေထိုင်ရာကိုပြန်လာခဲ့တယ်လို့မြန်မာတာဝန်ရှိသူတွေကပြောပါတယ်။ဒါပေမဲ့နောက်ပိုင်းမှာဒုက္ခသည်ပြန်လည်လက်ခံရေးထုံးစံနဲ့မတိုက်ညီဘူးဆိုပြီးတော့ဖမ်းဆီးရာကိုခံခဲ့ကြပါတယ်။ချင်းချင်းပြောရရင်မြန်မာအစိုးရရဲ့ဟန်ဆောင်လို့ရတဲ့ဟာမယုံကြည်နိုင်လောက်အောင်ပါပဲ။အဖြစ်မှအချက်လက်ကိုစစ်ကူးရင်ဇလန်းဖြစ်အောင်ဖန်တီးတဲ့နေရာမှာစုချင်းမြင့်တိုက်သူတွေဖြစ်တယ်ဆိုတဲ့ဖြင့်ရေးသားထားပါတယ်ခင်ဗျာ။ဒီရဆက်လက်ပြီးတော့အတန်လွှင့်နေပါတယ်။ခုဆက်ပြီးတော့နားဆင်ရမှာကတော့မနခင်တိုင်းတင်ဆက်ပေးနေတဲ့အင်္ဂလိပ်စာတင်ကားစာအစီအစဉ်မှာအမေရိကန်အီဒီယန်အတုံးနှောင်းတွေကိုဒေါ်လာလတန်းကအစီအစဉ်တင်ဆက်ပေးနေတာဖြစ်ပါတယ
်။ဒီကိစ္စနဲ့အတွက်တင်ပြမယ့်အီဒီယန်အတုံးကတော့ not bat an eyelash.
ဖြစ်ပါလေ။စာလုံးပေါင်းက not not မဟုတ်တဲ့ဘော bat bat ကဒီနေရာမှာကြိယာဖြစ်သုံးထားပြီးခတ်တာကိုဆိုလိုပါလေ။ eyelash eyelash ကတော့မျက်တောင်ဖြစ်ပါလေ။ဒါကြောင့်မလို့ကပတ်တစ်ခုလုံးရဲ့လုံးကအဓိပ္ပာယ်ကတော့မျက်တောင်ကိုမခတ်တဲ့သဘောပါ။ကျမတို့မြန်မာမှာလည်းမြတ်တောင်တောင်မခတ်ဘူးဆိုတဲ့အသုံးရှိတာတော်ရရှင်များတည်ပြီးဖြစ်ပါလိမ့်မယ်။ဒါကြောင့် not bad an eyelash ရဲ့ idiom အဓိပ္ပာယ်ကတော့တခုခုဆုံးသွားတဲ့ဖြစ်ရနဲ့ကြုံတွေ့နေရတာမှခအေးအေးပဲဘယ်လို့မှပြန်ပြီးမတုံ့ပြန်ဘူးအာအလည်းမသိစိတ်လည်းမဆိုးဝန်းနေမှုစတဲ့ခံစားချက်တွေကိုမပြတဲ့သဘောဖြစ်ပါလေ။တနည်းတော့ဘာမှမဖြစ်သလိုနေတဲ့သဘောပေါ့ရှင်။ဒီသုံးနဲ့ပတ်သက်လို့ George ကပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ Her father did not bat an eyelash when his daughter told him she's getting married.
သူသမီးကသူအိမ်တောင်ပြုတော့မယ်လို့သူ့ဖေကိုပြောတော့သူ့ဖေကဘယ်လို့မှစိတ်လို့ရှာမှုမပြခဲ့ဘူးဘာမှမဖြစ်တလူပဲလို့အဓိပ္ပာယ်ရပါလေဥမာကိုနောက်တစ်ခါနားဆင်ကြည့်ကြရအောင
် Her father did not bat an eyelash when his daughter told him she's getting married
အာတင်စရာစိတ်ထိခိုက်စရာဖြစ်ပြီးမယ်လို့လေဘာမှမဖြစ်တလူပဲတုံ့ပြန်နေဆိုရင်ဘယ်လိုပြောမလဲ
Not bat an eyelash
လို့ပြောလို့ရပါလေအဲ့ဒါကတော့ဒီကိမနဲ့တွေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါလေ
။မနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုတင်ဆက်ပေးခဲ့တာပါ။အခုတော့မနေ့ညပိုင်းကဆွေးနွေးခဲ့ကြတဲ့တိုက်ရိုက်လေးလိုင်းအစီအစဉ်ကိုပြန်ပြီးတော့ထုတ်လွှင့်ပေးပါမယ်။ကိုဇော်ဝင်းနိုင်ကအစီအစဉ်တင်ဆက်ခဲ့တာဖြစ်ပါတယ်ခင်ဗျာ။
ဒီရတဲ့လေလိုက်စီစဉ်ကကြိုဆိုပါတယ်ကျွန်တော်တို့ဒီကနေ့ဆွေးနွေးမယ့်အကြောင်းအရာကတော့မြန်မာနိုင်ငံမှာအမြင့်တွယ်နေတဲ့အကျင့်ပြတ်ခြားဆားမှုတွေကိုဘယ်လိုတိုက်ဖြတ်ကြမလဲဆိုတာပါပဲအကျင့်ပြတ်ခြားဆားမှုတွေနဲ့ခြားဆားခဲ့မှုတွေကိုတပါးတည်းကင်တွယ်ဖြေရှင်းလို့ရနိုင်မလားဘယ်လိုဖြေရှင်းကြမလဲဆိုတာပေါ့လေဒီလက်ရှိ NLD အစိုးရလက်ထက်မှာတော့ဒီအကျင့်ပြတ်ခြားဆားမှုတွေနဲ့ပတ်သက်ပြီးတော့အချိန်မြင့်လှုပ်ဆောင်လာတာအရေးယူလာတာစုံစမ်းစစ်ဆေးလာတာတွေကိုတွေ့ရပါတယ်ကော်မရှင်ရေလို့လည်းတိတိကျကျဖွဲ့တယ်တာဝန်ပေးတယ်အဲ့ဒီနောက်ဆက်တွဲအနေနဲ့လဲစုံစမ်းစစ်ဆေးတာတွေဖန်ဆီးအရေးယူတာတွေကျွန်တော်တို့တွေ့လာရပါတယ်ဆိုတော့ဒီအကျင့်ပြတ်ခြားဆားမှုတွေဟာတကယ်ပဲလက်တွေ့အကောင့်ထဲထိထိရောက်ရောက်အကောင့်ထဲပေါ်ဆောင်ရွက်နိုင်မလားအဲ့ဒါဆိုရင်ရောအရင်ကဖြစ်ခဲ့တဲ့ကျူးလွန်ခဲ့တဲ့အကျင့်ပြတ်ခြားဆားမှုတွေကဘယ်လိုသဘောထားမလဲဆိုတာကိုဆွေးနွေးကြမှာပါကျွန်တော်တို့ဒီကနေ့အဓိကဆွေးနွေးကြဖို့အတွက်ဖိတ်ခေါ်ထားတာကတော့မြန်မာ Journalist Institute ကဦးစေဝင်းဖြစ်ပါတယ်လေလိုက်မှာရှိပါလားခင်ဗျာ
ဟုတ်ကဲ့ကျွန်တော်ရှိနေပါတယ်ခင
်ဗျဟုတ်ကဲ့နောက်တစ်ယောက်ကတော့ကျွန်တော်တို့ကိုပတ်သက်အောင်ဖြစ်ပါတယ်ရှစ်စစ်ရှစ်မျိုးဆက်ចောင်းသားကောင်းဆောင်ဟောင်းတယောက်လည်းဖြစ်တယ်လို့နိုင်ငံရေးအကျဉ်းသားဟောင်းတဦးလည်းဖြစ်ပါတယ်ကိုပတ်သက်အောင်ရောရှိပါလားခင်ဗျဟုတ
်ကဲ့ရှိပါတယ်ခင
်ဗျဟုတ်ကဲ့ကိုပတ်သက်အောင်ရောဦးစင်ဝင်းရောကျွန်တော်ဦးစင်ဝင်းရောအရင်ပထမမေးချင်ပါတယ်အခုအချင်းပြတ်ချသမှုတွေကတော့စောစောကျွန်တော်ပြောခဲ့သလိုဒီလက်ရှိ NLD အစိုးရလက်ထက်မှာတော်တော်လေးအချိန်မြင့်လောက်လာတာကိုတွေ့ရတယ်ပေါ့နော်တောင်ဆန်းစုကြည်ကိုယ်တိုင်ကလည်းဒီရုပ်ောက်ပွဲမတိုင်ခင်ကရောဒီရုပ်ောက်ပွဲပြည်နာမောင်တောက်လျှောက်သူကဒီအချင်းပြတ်ချသမှုတွေဟာမြန်မာနိုင်ငံမှာသူထိထိရောက်ရောက်အရေးယူမယ်ဆိုပြီးတော့ပြောခဲ့တာရှိပါတယ်ဆိုတော့ဒီကိစ္စဟာအခုသွားနေတဲ့လမ်းကြောင်းနဲ့အာကျွန်တော်တို့အားရကျေနပ်မှုရနိုင်လောက်သလားစောစောကျွန်တော်ပြောသလိုအရင်ကကျူးလွန်ခဲ့တဲ့ဒီအချင်းပြတ်ချသမှုတွေကိုကျွန်တော်တို့ဘယ်လိုသဘောထားကြမလဲကိုစေဝင်းမြင်သဘောထားလေးပြောပါအောင်ခင်ဗျာ
ဟုတ်တော့ဆန်းစုကြည်ကသူ့ရဲ့ကက်ဘိနက်ကိုဒီအချင်းပြတ်ချစားမှုဟိုကင်းလွတ်တဲ့ဘောနော်မရှိတဲ့အချင်းပြတ် and no free corruption cabinet ဆိုပြီးတော့သူကလာတွေးကြော်ခဲ့တာဘောနော်ဒါအပြင်ပဲသူကဒီတိုက်ပြီးဖွင့်ပြဖို့ဆိုရင် corruption ကိုတိုက်ခိုက်ပြရမယ်ဆိုပြီးတော့သူပြောခဲ့ကြတာလည်းရှိတယ်အဲဒါပေမဲ့လေဟိုတနီကအော်တလောမှာဖြစ်တဲ့ဒီစီမံဘဏ္ဍာဝန်ကြီးဦးကျော်ဝင်းကိစ္စဘောနော်ကျွန်တော်တို့တွေဒီအကုန်ပြီးတာလေသူ့သားကိုလည်း investigate လုပ်နေခဲ့တယ်သူ့ကိုလည်းစုံစမ်းစစ်ဆေးတာတွေလုပ်နေခဲ့တယ်ဒါပေမဲ့လည်းအဲသူနှုတ်ထွက်တဲ့အခါကျတော့တမန်ရောင်းတော့ထုတ်ပြန်ချက်ကတော့နှုတ်ထွက်တာကိုလက်ခံလိုက်ပြီဆိုတော့အဲ့ဒီတော့မေကွန်းကသူ့ကိုဟိုသူ့ရဲ့အမှုအခြေအနေကဘယ်လိုလဲဘယ်လိုလုပ်နေအဲဒီလိုပဲလက်ခံလိုက်ရတာလဲအဲ့တော့ကျွန်တော်တို့တွေကဒီအချင်းပြတ်ခြားဆားမှုကိုတိုက်ခိုက်မယ်ဆိုကျွန်တော်နိုင်ငံမှာတော့အချင်းပြတ်ခြားဆားမှုကဒါယဉ်ကျေးမှုတွေဖြစ်နေတာအကုန်လုံးကမဆက်မကြောက်ဘူးပဲဟိုခိုးဝဲနေကြတာပေါ့နော်အဲ့ဒါလို့ဖြစ်နေတာဒါကိုရပ်မယ်ဆိုလို့ရှိရင် change တယ်ကျွန်တော်တို့ဟိုဒီ small လက်နဲ့မရှိပေမဲ့လည်းအကုန်လုံးသဘောတူတာ impunity ကိုကျွန်တော်တို့ရပ်ကိုရလိမ့်မယ်အခုကတော့ဒီ impunity ပေါ့ဒီမကောင်းမှုကိုဟိုနှုတ်ဆက်ရင်းငုံနှုတ်ဆက်နေတဲ့ဟာဒါရီကရှိနေတုံးပဲလို့ကျွန်တော်တို့ကမြင်တယ်ဟာအဲ့ဒါအဲ့ဒီဟာကတကယ်အချစ်တဲ့ခြားစားမှုကိုတိုက်ဖြတ်တဲ့နေရာမှာဘယ်လောက်ထိရောက်ပါလဲဟုတ်ပါတယ်ဟိုဒီအခုတလောမှာအလုံးမောင်းဆိုရင်အခု corruption ဒီ anti corruption ကို commission နေပြီးတော့အမှုကိုကင်တွယ်တာဆက်ရှိမှုရှိနေတယ်လို့ဟုတ်တယ်ဟိုဥကြောင့်ဝင်ဆိုရင် तू ကလွတ်တော်အမှန်လည်းဖြစ်တယ်ဟဲ့လားအဲ့ဒီဟာမျိုးမှာဒီလိုနဲ့ပဲပြီးသွားမှာလားဒီလိုနဲ့ပဲပြီးလိုက်တာလားဆိုတဲ့ဟာဒါကနောက်တစ်ဖက်ကတိုင်းပြည်မှာရောဟုတ်ဘလူးဆန်ပြရီဖြစ်မှာလေဘလူးဆန်နှုံးသားတွေဖြစ်မှာလေဆိုတဲ့ဟာမိကုန်းနေပေါ်တာပေါ့နော်
ဟုတ်ကဲ့အဲ့တော့ကိုဘာတောင်ကြီးဟိုဂျန်တဲ့ကိစ္စတွေကျွန်တော်တို့ဆက်ပြီးဆွေးနေတာပေါ့အခုကိုစင်ဝင်ပြောသွားတဲ့အချက်ကလေးကိုပဲကျွန်တော်ဆက်ဆွေးနေမယ်ဆိုရင်ဒီအနေဒီအစိုးရဟာဒီမိုကရေစီအစိုးရပြည်သူအစိုးရဆိုပြီးတက်လာပြီးတဲ့နောက်မှာအခုဒီဥကြော်ဝင်အမှုတစ်ခုတည်းကိုကျွန်တော်တို့ကြည့်မယ်ဆိုလို့ရှိရင်အာပုံလေးမြင်တာမှုဘိုင်းအရာအနှဲတယ်ဆိုတာကိုကျွန်တော်တို့မြင်ရတယ်ပေါ့နော်အဲ့လိုဖြစ်နေသေးသလားဟိုဒီပုံလေးမြင်တာမှုဘိုင်းကဘယ်လိုရှိလဲဗျာဟုတ်ကိုဘတ်တောင်ကြားပါလားခင်ဗျာ
ဟာအခုသမရာကြီးကိုရဒီတက်လာတဲ့ခါမှာဒီပြောပြီးတော့ဒါကိုတန်တယ်လို့ပြောရပါတော့တကယ်ရောဒီလက်ရှိပေါ် energy ဆိုရဟာနေတက်လာတဲ့သမရာကြီးဦးဝင်းမှာတော့ဘယ်ရင်အပြည့်နဲ့ဒီသုံးပြီးလားဆိုတော့ကျွန်တော်တို့ကမေးခွန်းထုတ်ပြရရှိတယ်ပေါ့အမဦးကကျွန်တော်ဥကြဝန်ဒီကနေမှာပေါ့နော်ဒီနိုင်ငံနိုင်ငံတင်းလာတွေကနေသူ့ကိုရှိသေးတယ်ခလာမှာသင်္ကေတမပြပေါ့သူ့ကိုဟိုထုတ်ပြန်လို့ရတယ်ကျွန်တော်တို့ကသိပြီးတော့ခွင့်ပြုနေမှာမသိရတာလည်းရှိတယ်နောက်တစ်ခုကအဲ့တဲ့ဘောနော်ဒီတရားရေးပိုင်းမှာရောအခုလက်ရှိကော်မရှင်ကရောသူကဒီအခုတိကျလက်သားမှုနဲ့ပတ်သက်ပြီးသူတကယ်လက်ဆိုင်ရတာပြီးသွားရတာဒီလိုမျိုးသူစစ်သေးပိုင်းရရဥမာစစ်တပ်ကလူတွေတောက်တာပြီးတော့ဒီမှာသနာကြံရဥမာဟိုရဲဌာနတွေလောက်တာလေအဲ့လိုပေါ့ကျွန်တော်အဲ့ဒီလိုတိကျနေတယ်မှာဒီမှာအပြည့်ပိုင်းပြည့်ရှိလားဆိုတော့ကျွန်တော်ကမေခွန်းတော့ပြန်ရှိနေဥမာကြာအခုအပြည့်ပြည့်လက်သားမှုစစ်ပြင်းလူတွေမှာကြာအခုကျွန်တော်ဖားကြံတရားမှာဖြစ်တယ်ကြာတိုင်းတို့အခြားဒီစစ်မှန်မှုတို့ပါလေဒီကြောက်စင်းပြစ်ကြမှာအဲ့လိုပြစ်ကြမျိုးကြတော့ဆိုသူတို့ကတာဝန်လေးပြစ်ကြတာနဲ့ပြီးသွားပြီဆိုတာမျိုးစစ်တပ်ကမျိုးကဒီကိုလည်းလုပ်ကြတာတော့မရှိဘူးဆိုတော့သူတို့ကအဲ့ဒါတကယ်မှန်လားဤတော့လုပ်ကံအပြည့်အဝရှိပြီတကယ်အရေးကြီးတယ်ဘိုင်းနေမှာအားနည်းနည်းနေတာသိရတယ
်ဟုတ်ကဲ့အခုလက်ရှိအနေအထားမှာအရေးယူတာနဲ့ပြီးခဲ့တဲ့အတိတ်ကဖြစ်ဖြစ်ခဲ့တာတွေအရေးယူတာနှစ်ပိုင်းတော့ကွဲနေတာပေါ့နော်ဆိုတော့နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကလည်းဒီနောက်ကျောင်းဒီအမျိုးသားညီညွတ်ရေးရေးလုပ်နေတဲ့အတွက်နောက်ကျောင်းပြန်မလဲတော့ဘူးလို့ပြောထားတာရှိတော့အဲ့ဒီနောက်ကျောင်းပြန်မလဲတော့ဘူးဆိုတဲ့အထက်မှာဒီအရင်စစ်အုပ်လက်ထက်တုန်းကဗိုလ်ချုပ်ကြီးတွေကျူးလွန်ခဲ့တဲ့ဒီအကြမ်းလိုက်စားမှုတွေအဲ့ဒါတွေကိုအရေးမယူတော့ဘူးဆိုတဲ့အထက်ထဲတတ်မှတ်လိုက်ပြီလားဒီအမျိုးသားညီညွတ်ရေးဆိုတဲ့ခေါင်းစဉ်အောက်မှာပေါ့နော်ဆိုတော့လက်ရှိအစိုးရလက်ရှိဒီအစိုးရလက်ထက်မှာဒီအစ်စ်ဖြစ်တဲ့အကျင့်ပြတ်ခြားစားမှုတွေကိုအရေးယူတဲ့အပိုင်းမှာကိုကစောစောကကိုဘတ်တက်အောင်ပြောသလိုနှစ်ပိုင်းကွဲနေတော့ဒီတချို့ဟာတွေကိုဟိုအတားလေးဟိုရာဓုဖြုတ်ချလိုက်အောင်နဲ့ပြီးသွားတဲ့ပုံစံမျိုးဖြစ်နေတာကရောဗျာကိုဟိုကိုစေဝင်းကြီ
းအဲ့ဒီမှာဟိုဒီဟိုစစ်အစိုးရလက်ထက်ကဟာဟိုခဏထားတော့ဒါဟိုနောက်ကျောင်းဟိုကနောက်ကြောင်းမပြန်တော့ဘူးဟလာအရှိဦးပဲအမျိုးသားညီသားစီသွားမယ်ဆိုပြီးတော့သံသီးကြီးကပြောဒါပေမဲ့အဲ့ဒီဟာပြီးအဲ့ဒီနောက်ကြောင်းမပြန်တော့ဘူးဆိုတဲ့ဇကားကိုကျွန်တော်မှတ်မိပါသေးတယ်ဒီသမရာယုံကဥစော်ထေးပြောတာမကွေးတိုင်းကိစ္စလေပြီးခဲ့တဲ့အစိုးရနဲ့ပတ်သက်တဲ့ဟာလက်ရှိဒီမကွေးတိုင်းဝန်ကြီးချုပ်ကနေပြီးတော့ဒီပြီးခဲ့တဲ့အစိုးရလက်ထက်မှာကျူးလွန်ခဲ့တဲ့ဟာတခုကိုပေါ်တယ်ငွေကွာငွေလွှဲသုံးစားလုပ်တာပေါ့နော
်ဒါပေမဲ့အဲ
့ဒီဟာကိုဟိုနောက်ကျောင်းပြန်မလဲတော့ဘူးဆိုပြီးတော့ဒီတိုင်းမဲ့ပတ်စံကိုငွေကိုပြန်ပြီးတော့အစားတို့ပြန်ပေးလိုက်တာနဲ့ပဲပြီးသွားတာပေါ့အဲ့တော့ကျွန်တော်တို့ကအခုကဘယ်လိုဖြစ်နေလဲဆိုတော့ impunity ကဒီအကျင့်ပျက်ခြားမှုဖြစ်တယ်အသေးရင်တော့ပြဿနာရာဓုသေးတယ်လူတွေကဟိုအဆက်အသွယ်နည်းတယ်ဆိုရင်ပြဿနာရှိတယ်အဆက်အသွယ်ကြီးပြီးအာဏာကြီးလာပြီးဟေ့လို့ဆိုလို့ရှိရင်အခုကနေသူပေါက်ရောက်တာတွေဖြစ်နေတယ်စစ်ဖက်အရေးပဲဆက်ဆံရေးအဲ့ဒီပုံမှာသွားပြီးတော့မိတီတာဖြစ်တယ်ခုနကဒီဘက်ဆက်အောင်ပြောသလိုဒီဖာကန်ကဒီတိုင်မူးဟိုဖာကန်ကိစ္စမှာတိုင်မူးလို့ဟုတ်လားဒီဟိုဘုံမှုချုပ်ဆိုပြီးသူတို့ဒီရဲ့ကိစ္စက corruption ဒီ anti corruption commission ကိုတော့မတင်ဘူးကျင်းမတည်ဟိုသူကသူ့ကိုပဲဒီယာတို့ထားတာနဲ့ပဲပြီးသွားတယ်။အဲ့တော့တစ်ဖက်ကမေးစရာကအရက်အစိုးရကဒါသူကရောကိုင်းနည်းမြင်တာမှုမရှိဘူးဒီလိုမျိုးဟိုမကောင်းမှုဟိုစိတ်ဆိတ်နေတယ်ဆိုရင်တစ်ဖက်မှာစစ်ဖက်နဲ့ဆိုင်တဲ့ကိစ္စတွေရောဘယ်လိုမျိုးဝင်ပြီးတော့အရေးယူဆောင်ရွက်မှာလဲဆိုတဲ့ဟာဖြစ်နေတယ
်။ဟုတ်ကဲ့ အကန့်နေရတော့အများကြီးကွဲနေတယ်လို့ဖြစ်နေတာပေါ့နော်တကယ်တကယ်ကတော့ဒီမြားပြည်သူအကျိုးအတွက်တိုင်းပြည်အတွက်လူအများစုအတွက်ပေးထားတဲ့တာဝန်ဝတ္တရားအာဏာကိုကိုကျိုးအတွက်အသုံးပြုရဆိုရင်တော့ဒါဟာကြီးကြီးငယ်ငယ်ယာရုကြီးကြီးငယ်ငယ်တမရပဲဖြစ်ဖြစ်စည်ရည်လေးပဲဖြစ်ပေါ့နော်ဒါဟာအချင်းပြတ်ချစားမှုလက်စားမှုလို့ပဲတမထဲမှတ်ယူရမှာပေါ့နော်တကယ်တကယ်ကတော့ဥပဒေလမ်းကြောင်းဥပဒေရှုထောင့်ကကြီးမယ်ဆိုရင်တော့အဲ့ဒီပုံစံမျိုးဝင်မှာပေါ့
ကျွန်တော်တို့ကဒီတခိုးကြီးတွေကိုအပြတ်နှိပ်ကွပ်မှုမလုပ်သမျှကာလပတ်လုံးတိုင်းပြည်ကဒီတက်ပိုကောင်းတဲ့လမ်းကြောင်းကိုဘယ်လိုမှမသွားနိုင်ဘူးကျွန်တော်ဒီလိုပဲ corruption ကနေရှိနေပြီးတော့နောက်ပြီးလူငယ်တွေကိုကျွန်တော်တို့ကဘာနဲ့စံတာပြမှာတော့ဟုတ်လားအဲဒီပြောတော့တာပြောတော့တမျိုးလုပ်တော့တမျိုးတွေနဲ့ပဲဒီလိုမျိုးမျိုးနဲ့ပဲသွားနေမှာလားလုပ်မယ်ဆိုရင်အဲဟိုကိုးမယ်ဆိုရင်ကြီးကြီးလာခိုးဆိုတဲ့ဟာမျိုးဖြစ်သွားမယ်အခုနောက်ဆုံးဖြစ်တဲ့ဟာကိုဒီမလေးရှားမှာကျွန်တော်တို့ဒီမြန်မာပြည်ကထွက်လာတဲ့တင်ပေါ်ကနေပြီးတော့မတူဖီတမင်းဟောလာဆက်ရှိတာဘူးဘီးတယ်ဒီဟာဆိုရင်တကယ်တကယ်လိုက်လို့ရတယ်သို့တော့ခုတည်းကဘာမှထုတ်ပြန်ဘာမှလိုက်တာမျိုးဟိုဆုံးသတ်ဖြစ်ကြတာမျိုးဟိုမကြားသေးဘူးဒါရီကမိကောထုတ်ပြရည်အများကြီးပဲလေ
ဟုတ်ကဲ့ဒါတယောက်ယောက်က sign off လုပ်လိုက်လို့ဒါဒီဟာဒီတင်ပေါ်ထွက်သွားတာကိုအဲ့ sign off လုပ်တဲ့လူရဲ့လက်မှတ်ကိုကြည့်လိုက်ရင်ပေါ်ရမှာပေါ့နော်ရိုးရိုးရှင်းရှင်းတွေ့မယ်ဆိုရင်တော့အရင်ကတမရရဲ့စီဝါရေးတံပေးဥမီရံလည်းပြောပြပါတယ် big fish တွေကိုအရင်ခိုင်ခိုင်ရမယ်ဆိုပြီးတော့တော်တော်လေးရအောင်မကြသေးခင်ကပဲပြောခဲ့ပြပါသေးတယ်ဟုတ်ကဲ့ကျွန်တော်တို့အခုလေလိုက်မော်ကိုဆွေးနွေးမဲ့တော်ရရှင်တွေကိုဖိတ်ခေါ်ခြင်းပါတယ်ခင်ဗျာကျွန်တော်ပထမဆုံးဆွီဒင်နိုင်ငံကကိုငင်းချန်းအောင်ကိုလေလိုက်မော်ဖိတ်ခေါ်ခြင်းပါတယ်ခင်ဗျာကိုငင်းချန်းအောင်ရှိပါလားခင်ဗျာ
ဟုတ်ပါတယ်ခင်ဗျာကျွန်တော်အခုဟိုမင်းနာမည်ပြောပါမယ်ကျွန်တော်ဦးချင်းဝင်းတို့ကိုပတ်တောင်းတို့နဲ့ကျွန်တော်ဖိတ်ပါတယ်ရေးပါတယ်ကျွန်တော်ပြောချင်တာအခုအစိုးရဝန်ထမ်းတွေဒီမဟုတ်ဒီ energy city တွေလက်စားနေတယ်ဆိုတာကလည်းအရက်ထဲမှာဟိုအကုန်လုံးကလည်းပြောနေတယ်အဲ့ဒီ energy city တွေကအစိုးရအဖွဲ့ဝန်ထမ်းတွေမဟုတ်ဘဲနဲ့ဒီလူတွေစားနေတာကြတော့ဟောကျွန်တော်တို့တိုင်းပြည်ကဘယ်လိုမျိုးအရေးယူမှာလဲပြည်သူတွေကဘယ်လိုအရေးယူမှာလဲအဲ့ဒါကိုပဲကျွန်တော်မေးချင်တာပါသတ်ချက်ကဟိုအရင်အစိုးရအဆက်ဆက်ကလုပ်တယ်လို့ပေါ့ရွေးကောက်ဖွဲ့လက်ပေးတတ်ကြည့်လို့ပြောရမှာပေါ့ဒီရုပ်ရှင်အဖွဲ့သားတွေကဝါဒဖြန့်တယ်အဲ့ဝါဒဖြန့်တဲ့လူတွေကြတော့ပေးခြင်းသလိုပေးတယ်အဲ့လိုမျိုးတွေရောဘလို့အရေးကြီးမှလဲပေါ့သမရအထက်မှလဲသမရနဲ့ကြီးတဲ့လူရှိတယ်လို့ပေါ့တရားဥပဒေအထက်မှဟိုအာဏာရတဲ့လူကလုပ်ချင်တိုင်းလုပ်ပါလားဆိုတာကျွန်တော်သိကြတယ်ခင်ဗျာကျေးဇူးများကြီးတင်ပါတ
ယ်ဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါတယ်ဝင်ဆွေးနေတာကိုငင်းကြအောင်ပြောရလဲဟုတ်ပါတယ်ဟိုအနေဒီအရာရှိတယ်မှလဲသတင်းထွက်နေတဲ့နာမည်ကြီးနေလူတွေအများကြီးပဲလေကျွန်တော်တို့အထင်ပြပုံကိုယ်တွေအာဒါဟိုတော်ရရှင်နေလဲသိကြမှာပါအခုကိုပတ်တဲ့အောင်တို့ကိုစင်ဝင်းတို့လည်းသိမှာပါဆိုတော့ဟိုအစိုးရအဖွဲ့တာဝန်ယူထားမှရလို့မဟုတ်ဘူးအစိုးရတာဝန်မယူဘဲနဲ့လည်းပါတီမှာအာဏာရှိတဲ့ဩဇာရှိတဲ့လူတွေကသူတို့သက်ဆိုင်ရာလမ်းကြောင်းကနေပြီးတော့သူတို့အချင်းပြတ်ချစားမှုတွေကျူးလွန်နေတာလည်းအများကြီးရှိတာကိုအဲ့ဒါတွေကလည်းစဉ်းစားစရာရှိတာပေါ့နော်ဟိုကိုပတ်တဲ့အောင်ဆွေးနွေးပါအောင
်ဟုတ်ကဲ့ဥပမာတော့ဘုနာဟိုအစိုးရတရားပြောရတဲ့ကိုဒီရောက်ပြောလို့ဒီအချင်းပြတ်ချစားမှုမှာပါတီမှာပေါ့ဗျာဥပမာဟိုကျွန်တော်ရှိကြလို့တော့အတန်လေးတော့ကြာတော့ရေကောင်းလို့လည်းမှတ်ချင်ဒီလိုရဘူးဘလို့ပြည့်ချင်လို့ဆိုတော့အဲ့လိုမျိုး correction တွေအမှတ်လုပ်ချင်ပေါ့ဗျာအဲ့လိုဟာတွေကြတော့ဒါပါတီရဲ့ဒီ policy နဲ့ဟိုအဲ့ဒီခုနလိုပေါ့အပြည့်ပြည့်စကားမလုပ်ရဆိုရင်လူတူတူရရအရေးကြီးကိုပါတီရတဲ့တကယ်တော့ဟိုစံပြချင်းနဲ့လုပ်တဲ့အပိုင်းတွေကိုကျွန်တော်တို့မသိရဘူးဗျာဒုလောဒုလောတွေတော့ဖြစ်တာပေါ့ဒီအပြည့်ပြည့်စကားရဲ့အာဝမာကိုလောကတစ်ခုလို့ဆိုတော့ဆွဲရတာပေါ့အစ်တစ်ခုလို့ပြောတာအဲ့ဒါကိုမသိချင်နိုင်ဘူးဗျာဒီလိုပဲကျွန်တော်တို့ဖြစ်နေပါလေအဲ့တော့ပြည်သူများအရေးကြီးတဲ့အားမျိုးတွေလုပ်ပြနိုင်ပါလားညင်ကျွန်တော်တို့ဒါတွေကတတိယနဲ့ရောကြပါမလို့ကျွန်တော်ယူဆတယ
်ဟုတ်ကဲ့ခင်ဗျာအစိုးရတွေစနစ်တွေအာဏာရှင်စနစ်တွေပြောင်းလဲပြီးဒီမိုကရေစီအစိုးရပေါ်အောင်ကျွန်တော်တို့ဒီလက်ရှိအာဏာရနေတဲ့ပါတီအစိုးရအဖွဲ့တွေကလူတွေကိုယ်တိုင်ပါဝင်ပြီးတော့လှုပ်ဆောင်ခဲ့ကြတယ်ကြိုးပမ်းခဲ့ကြတယ်စတီးခဲ့ကြတယ်ပေါ့နော်သူတို့ကိုယ်တိုင်ပဲအနှင်နာခံခဲ့ကြတဲ့လူတွေလည်းပါပါတယ်ဒါပေမဲ့တကယ်တကယ်လက်ထက်မှာအာဏာရလာတဲ့အခါကျတော့လုံနိုင်ကန်နိုင်တာလုံနိုင်ကန်နိုင်မှုဘိုင်းမှာအာနေနေအာနေချက်တွေရှိနေသေးတာတွေ့ရတယ်လေအတွေ့အကြုံကြောင့်လဲဆိုင်ရင်ဆိုင်မှာပေါ့နော်ခုတချို့လဲကိုယ်တိုင်ကိုကအရင်ကအဲ့လိုဝေဖန်ပြောဆိုခဲ့ပြီးကိုယ်ကိုယ်တိုင်အာဏာရတဲ့အခါကျတော့ကိုယ်တိုင်အဲ့လိုမျိုးကျူးလွန်တာတွေဖြစ်လာတာကိုတွေ့ရတော့တော်တော်စိတ်မကောင်းစရာပဲပေါ့ဟိုကိုယ်စိတ်ဝင်ရောဘယ်လိုမြင်မိလဲ
ကျွန်တော်အချင်းပြတ်ချစားမှုလို့ပြောရလို့ရှိရင်၃ပိုင်းရှိတာပေါ့နော်တစ်ပိုင်းကတော့ individual ကျွန်တော်တို့တူးချင်းအတယောက်ချင်းစီရဲ့စံနှုန်းစံတာတွေပေါ့ဥပမာအဖြစ်ကျွန်တော်ဟာဟိုမိဝါကိုဖြတ်လိုက်တယ်ရဲကတားတဲ့အခါကျရင်ပတ်စံလက်ထိုးဖို့ကြိုးစားတာဒါမျိုးတွေရှိတယ်နောက်တစ်ခုကကျတော့ဒီ regional level ပေါ့နော် regional level ဒီဒေသတွေမှာပေးတဲ့ဟာတွေ Now the cool about the junior level body, the Sima, be the Harry. Chip Chagamu, Tapiame, so you do the Chagara or Soyari Maho, Bidu de Kuta, Nagu, Ambawa Loma Yare, Ludia, and Sentaka, Pianle Pima, Mansa, Pianle Pima, but not Abu Mele, a Soyaga, Loma, Haganaga, Chile, Soyaga, Dao, the Kayo. ไอ้จีบาล่ะไต่ไข่โกตะเกวะตะปุลูบาล่ะสุดเลยฮะอุทุติเนาะดีอจีนี่โกกาวนี่โกอะตะโลမျိုးลงได้อลนจนลงได้หาดิโกเราတို့ကအဲ့ဟိုကက်တတတတာကိုအရေးရှိမှရမယ်ကျွန်တော်တို့ရဲ့ဒီဝန်ထမ်းလာတာလောလောဆယ်မှာဘယ်လိုမှမလုံတော့ဘူးအဲ့ဒီကကျတော့ဝန်ထမ်းတွေကဒီအပေါ်အချက်ချာသာမှုရှိနေတယ်ဆိုတော့ဟာကျွန်တော်တို့ကတအားကြီးမရအောင်တအားကြောင်းချက်ချင်းကြောင်းလို့မရအောင်တော့တော်လည်းပဲအရှမ်းကာရောလောက်လာတယ်လူ အပြောင်းအလဲကိုလုပ်လို့မရဘူ
းဆိုတော့ဝန်ထမ်းတွေအပြည့်သူတွေစာဝတ်နေမှုဖို့လို့အောင်လာစားနဲ့ဒီကုံစင်းနှုံးနဲ့ကန့်ညီပေးတာအပြင်တစ်ဖက်ကလည်းဒီအပြည့်ပေးအေးအေးယူတာတွေကျွလွန်နေသူတွေအပြည့်ပေးအေးအေးယူတာတွေလက်ပေးတဲ့သူတွေကိုလည်းအပြည့်ပေးအေးအေးယူတာတွေတပြိုင်တည်းကျွန်တော်တို့တစ်ခါလဲလုပ်ရမှာထင်တယ်နော်
ဟုတ်တယ်ကမအဲ့ဒါတွေကတပြိုင်တည်းလောက်ရမယ်ဒီဒီသူကဟိုအောက်ခြေကနေပြီးတော့အပေါ်ကိုတွားတာရောအပေါ်ကနေပြီးတော့အောက်ကိုလာတာရောပေါ့နော်အဲ့ဒီအပြင်မှာပဲကျွန်တော်တို့စနစ်တီးတီးဆောက်ရမယ်ဥပမာအပြင်တန်တန်လိုဟာမျိုးတွေဒီအွန်လိုင်းကနေပြီးတော့တွားတဲ့စနစ်ကိုတီးဆောက်ရမယ်ဒီမဲ့ဆိုရင်လူတွေနဲ့လှုပ်တာလို့ရှိရင်အဲ့ဒီလူတွေကလက်စားဖို့အခွင့်ဖန်ပြီးပြလိုက်တာပေါ့ပြီးတော့ကကြမီဒီယာလွတ်လပ်ခွင့်အရေးကြီးတယ်မီဒီယာtransparency media access to information media ကဒီဟာတွေကိုပေါ်နိုင်မှာခုနဟိုဟာကိုငင်းညာအောင်ပြောတဲ့ဟာမျိုးပေါ့ဒီပါတီကြီးကြီးတွေဟိုလက်စားတဲ့ဟာမျိုးရှိခဲ့တယ်ဆိုရင် media အရာဒီထုတ်ခွင့်ရှိတယ်နောက်ပြီး media access to information ရှိတယ်ဆိုရင်ဒီလိုမျိုးကိစ္စကပေါ်လာမှာပေါ့နော
်ဟုတ်ကဲ့ဟုတ်ကဲ့ကိုဆရာ
တော့ဒါဒီအကုန်လုံးကျွန်တော်တို့ပြိုင်နေလုံသွားပြီးတော့လိုအပ်တယ်ဒါပေမဲ့ဝန်သားဆရာကောင်းတာပေါ့လေဒါနဲ့နှော်လင့်ချက်ပေါ့ဘာလဲဆိုတော့အစိုးရ master plan ဒါနဲ့ပတ်သက်ပြီးတော့အခိတကြမှုသွားပြဟိုတိုက်ချက်ရေးနဲ့ပတ်သက်ပြီး master plan တစ်ခုကိုမကြာခင်ထုတ်ပြီးတင်မယ်လို့ဟိုသတင်းကြားရတာပေါ့လေ
ဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါတယ်ကဘာတောင်ရေကျွန်တော်စက္ကန့်30လောက်ကလေးအတွင်းမှာခဏခဏလေးဖြည့်ပေးပါ။အရင်အစိုးရတွေလက်ထက်ကကျွလွန်ခဲ့တဲ့အကျင့်ပြစ်ခြားစားမှုတွေကိုကျွန်တော်တို့အနည်းနဲ့အများဆိုသလိုကင်တွယ်အရေးယူနိုင်မယ်လို့ထင်သလား။စက္ကန့်30
ကျွန်တော်ကတော့ဒီအဲ့ဒါတွေကိုဒီလိုရှိပေါ်တော့ဒီအာဏာရဟိုအာဏာရဆိုကျွန်တော်တို့မစ္စတီးဖြစ်ရဲဆိုရပါပဲ။ဒီရဲ့ဒီကင်တွယ်မှုပေါ်မှာလည်းကျွန်တော်ကတော့ဟိုညောင်းနေတယ်ပေါ့နော်။ဒီလိုပြည်ပြည်စုံစုံကင်တွယ်နေဆိုလို့ရှိရင်တော့ဟိုဘာလို့ရောဟိုကျွန်တော်တို့အဓိကတော့ဒီကျွန်တော်တို့ပြဿနာကကျွန်တော်ကရှိပြဿနာ2008ပေါ်ပြီးပေါ်မှာနောက်ကြောင်းမပြန်ရဆိုတဲ့ဟာလေရှိနေတယ်နောက်တစ်ခုကငွေတိုင်းရည်ရည်သွားဆိုအဲ့ဒါဒီကိုခြေထုတ်နိုင်မှာပါလေပေါ့နော်ဒီနောက်ကြောင်းမပြန်ရဆိုတဲ့ဟာဆိုကျွန်တော်ကဥမာပြင်အခုလေးကိုသတ်မှတ်ထားပေးတာရှိပြီးတော့မတရားလို့တော့မတရားလို့တဲ့အတိုင်းပဲထားရတဲ့ဥပဒေကြီးပြီးတော့ကျွန်တော်ကမှဒီ
ကို
ဒီကိုဒီကိုစီးတယ်ပေါ့2008ပေါ်ပြီးပေါ်မှာဒီကအဲ့ဒီအခန့်ကြာကြီးပြတ်သွားနိုင်တော့တချို့ကလည်းရေးရင်းနဲ့
ဟုတ်ကဲ့ကိုပတ်တဲ့အောင်ကိုစင်ဝင်ရောက်ပါဝင်ဆင်းနေတဲ့သူတွေစာနဲ့ရေးပြီးတော့ဆင်းနေတဲ့သူတွေအားလုံးကိုကျေးဇူးတင်ပါတယ်ခင်ဗျာဒီနေ့ကတော့အချိန်ကတလောက်ဖျက်ရတဲ့အတွက်နောက်တစ်ပတ်မှပြန်ဆုံကြအောင်ပ
ါဒါကတော့ကုဇော်ဝင်းလိုင်းစီစဉ်တင်ဆက်တဲ့အင်္ဂါညတရက်လီလိုင်းအစီအစဉ်ကိုပြန်ပြီးတော့ထုတ်လွှင့်ပေးကြတာဖြစ်ပါတယ်ခင်ဗျာ
အမေရိကန်ဆိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
ဒီနေ့ကာလမှာကမ္ဘာပေါ်ကလူပေါင်း815သန်းလောက်ဟာဆိုးရွားတဲ့ငတ်မွခေါင်းပေါင်းမှုတံကိုခံစားနေရပါတယ်။ဒီအရေအတွက်ဟာလွန်ခဲ့တဲ့ဆယ်နှစ်ကရေအတွက်ထက်တိတိတသာပိုနေသွားပေမဲ့ငတ်မွခေါင်းပေါင်းမှုကြောင့်သေဆုံးရသူရေအတွက်ဟာ AIDS, TB နဲ့ငှက်ဖျားရောဂါတွေကြောင့်သေဆုံးရသူစုစုပေါင်းထက်ပိုများပါတယ်။မေလ28ရက်နေ့ဟာကမ္ဘာငတ်မွခေါင်းပေါင်းမှုအထိမ်းအမှတ်နေ့ပါ။နေရာတိုင်းမှာအစားအစာအလုံးလောက်ရှိနေတဲ့ကြားမှာပဲဒီကမ္ဘာလုံးမှာလူပေါင်း 21,000 လောက်ဟာငတ်မွခေါင်းပေါင်းမှုသို့မဟုတ်အာဟာရမပြည့်ဝမှုကြောင့်နေ့စဉ်သေဆုံးနေကြရပါတယ်။ကမ္ဘာပေါ်ကလူတိုင်းအတွက်စားနပ်ရိက္ခာအလုံးလောက်မထိုးလွှမ်းနိုင်တာကြောင့်လူတွေငတ်မွခေါင်းပါရတာမဟုတ်ပါဘူး။လွန်ခဲ့တဲ့နှစ်30အတွင်းအစားအစာရနိုင်တဲ့အခြေအနေတိုးတက်လာတာနဲ့အတူစားနပ်ရိက္ခာထိုးလွှမ်းမှုတိတိတသာတိုးတက်လာတာကြောင့်ဖွံ့ဖြိုးဆဲနိုင်ငံတွေမှာဆိုးရွားစွာအာဟာရမပြည့်ဝသူအရေအတွက်ဟာ34ရာခိုင်နှုန်းကနေ15ရာခိုင်နှုန်းအထိကျော့ချသွားတယ်လို့ကမ္ဘာငတ်မွခေါင်းပေါင်းမှုပညာပေးအစီအစဉ်ကပြောပါတယ်။အဓိကပြဿနာကတော့ကမ္ဘာပေါ်ကလူအများအပြားဟာအစားအစာထုတ်လုပ်ဖို့သို့မဟုတ် ဝယ်ယူဖို့မတတ်နိုင်တဲ့အခြေအနေမှာရောက်နေစေဖြစ်တာပါပဲ။ငမုတ်ခေါမမှုဟာစည်ရဲမွဲတေမှုရဲ့အကျိုးဆက်တစ်ခုဖြစ်တယ်လို့အကြောင်းရင်းတစ်ခုလည်းဖြစ်တယ်ဆိုတာကသိသေးကြပါရဲ့။နိုင်ငံအများပြားမှာလူမှုဖူလုံရင်းဆိုင်ရာအကူအညီအထောက်အပံ့တွေမရှိတာကြောင့်ငမုတ်ခေါမမှုရှိနေတာပါ။နိုင်ငံအများပြားမှာစိုက်ပျိုးရေးလုပ်ငန်းအများစုကိုလုပ်ကိုင်နေကြတဲ့အမျိုးသမီးတွေဟာအမျိုးသားတွေကြားသလောက်တင်တန်းချေးငွေသို့မဟုတ်မြေယာပိုင်ဆိုင်မှုအခွင့်အလမ်းတွေကိုမရတာကြောင့်ပါပရိပခါတွေစိုက်ပျိုးရေးကဏ္ဍမှာရင်းနှီးမြှုပ်နှံမှုအားမပြည့်တဲ့အုပ်ချုပ်ရေးစနစ်တွေမြေယာနဲ့တဘာဝအရင်းမြစ်တွေကိုစီမံခန့်ခွဲမှုညံ့ဖြစ်တာပညာရေးအခွင့်အလမ်းလျော့နေတာတဘာဝဘေးအန္တရာယ်တွေကြောင့်အသေးစားလေယာဉ်လုပ်ငန်းလုပ်သူတွေအိုးအိမ်ဆွန့်ထွက်ပြေးရတာငွေကြေးနဲ့စီးပွားရေးအကျပ်တဲတွေကြောင့်အနေအဆုံးအဆင့်ကအလို့အကင်တွေဆုံးရှုံးပျောက်ကွယ်သွားတာစတဲ့အခြေအနေတွေအားလုံးဟာအဆင်ရဆုံးလူတွေငတ်မှုခေါင်းပါသွားစေတဲ့အကြောင်းချက်တွေပဲဖြစ်ပါတယ်။ငတ်မှုခေါင်းပါမှုနဲ့အလွန်အမင်းဆင်းရဲမွေတည်မှုရောကြဖို့လွန်ခဲ့တဲ့ဆယ်နှစ်အတွင်းကမ္ဘာတဝန်းလှုပ်ဆောင်တာကနေတိတာတဲ့အောင်မြင်မှုတချို့ရထားပါတယ်။ဒါဟာအမေရိကန်အပါအဝင်နိုင်ငံတကာနဲ့နိုင်ငံစုံပါအဖွဲ့အစည်းတွေဖောင်ဒေးရှင်းတွေအစိုးရမဟုတ်တဲ့ NGO အဖွဲ့တွေနဲ့အစိုးရတွေရဲ့ကြိုးပမ်းအားထုတ်မှုတွေကြောင့်ဖြစ်ပါတယ်။ဒါပေမဲ့လည်းလူပေါင်း 83,500 ကျော်ဟာနေ့စဉ်စားနပ်ရိက္ခာမလုံလောက်တဲ့ဘဝမှာနေထိုင်ကြရဆဲရှိတယ်ဆိုတာကိုဒီကဘာငတ်မှုခေါင်းပါမှုအထိတ်မှန်နေမှာအမှတ်ရကြဖို့လိုပါတယ်။ညအများစုမှာစာလောင်မွတ်သိပ်စွာအိယာဝင်သွားရတဲ့ကလေးငယ်တယောက်မှမရှိတော့ဘူး။ကလေးတွေစားရဖို့အတွက်အငတ်ခံရတဲ့မိဘတယောက်မှမရှိတော့ဘူးလို့အခိုင်အမာပြောနိုင်တဲ့အခြေအနေထိရောက်ဖို့အတွက်ခရီးရှည်ကြီးကိုဆက်လျှောက်ကြရအောင်မှာဖြစ်ပါတယ်ခင်ဗျာ။
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြလိုက်ပါရစေ
။သောရရှင်တို့အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA အပေါ်မှအကြောင်းထပ်မံပြီးတော့အသိပေးလိုပါတယ်ခင်ဗျာ။ VOA မြန်မာပိုင်းကဆက်လက်ပြီးတော့တန်လွင့်နေပါတယ်။အခုထုတ်လွှင့်နေတဲ့တနအီစာအစီအစဉ်ကိုမနက်၈နာရီကနေ၉နာရီထိလိုင်းဒိုမီတာ16 19 25လို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးမှာပါ။အခုတော့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုမတ်စုမြတ်မုံကကြီးညာပေးပါလိမ့်မယ်ခင်ဗျာ
။ American သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်တို့ရဲ့ထိပ်သီးဆွေးနွေးပွဲအတွက်မြောက်ကိုရီးယားနိုင်ငံကကျယ်လေးပွင့်ပို့ချုပ်ကြီးတယောက်နဲ့နိုင်ငံသားဝင်ကြီးမိုက်ပွန်ပေရိုဒီတဲ့မှာနောက်ပိုင်းကျရဲ့နယူးယောက်မြို့မှာတွေ့ဆုံကြမယ်လို့အင်ဗီရောကပြောပါတယ်။ဩစာကြီးတဲ့ဗဟိုကော်မတီဒုက္ကဋ္ဌလည်းဖြစ်ထောက်လှမ်းရေးအကြီးအကဲဟောင်းလည်းဖြစ်တဲ့ကင်မြုံချိုဟာတရုတ်နိုင်ငံဘေကျင်းမြို့ကနေနယူးယောက်မြို့ JFK လေးစိတ်စီကိုအင်္ဂါနေ့ကထွက်ခွာလာပြီဖြစ်ပါတယ်။ကမ္ဘာတဝန်းဘာသာရေးလွတ်လပ်ခွင့်တွေချိုးဖောက်ခံနေရတယ်လို့အမေရိကန်ပြည်ထောင်စုကပြောကြားလိုက်ပါတယ်။ဘာသာရေးလွတ်လပ်ခွင့်အခြေအနေဟာအင်မတန်ဆိုးဝါးနေတယ်လို့ဒီကဘာလုံးဆိုင်ရာဘာသာရေးလွတ်လပ်ခွင့်တမတ်ကြီးဆန်ဘရောင်းဘက်ကအစီရင်ခံစာထုတ်ပြန်ပွဲမှာပြောကြားသွားတာပါမြန်မာနိုင်ငံမှာဆိုရင်လူနည်းစုဘာသာကိုးကွယ်သူတွေလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုတွေအခုချိန်ထိရှိနေတယ်လို့သူအနေနဲ့ယုံကြည်တဲ့အကြောင်းအခုဆိုရင်ကချင်ပြည်နယ်ထဲမှာနှိမ်နှင်းမှုတွေကိုနှစ်ဆတိုးလုံးနေတယ်လို့တမတ်ကြီးဘရောင်းဘက်ကသတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်မြန်မာနိုင်ငံကို၃ရက်ကြာလျောက်ခဲ့တဲ့ကလေးတငယ်များနဲ့လက်နက်ကိုင်ပဋိပက္ခဆိုင်ရာကုလသမဂ္ဂအတွေ့အမှုချုပ်ရဲ့အထူးကိုယ်စားလှယ် Miss Virginia Gamba ကမြန်မာနိုင်ငံတွင်ဖြစ်ပွားနေတဲ့တိုက်ပွဲတွေအတွင်းမှာကလေးတငယ်တွေကိုထိရောက်စွာအကွာအဝေးပေးဖို့အတွက်သူ့ရဲ့ခရီးစဉ်အပြီးမှတိုက်တွန်းလိုက်ပါတယ်။ဘင်္ဂလားပင်လယ်ော်အရှေ့အလယ်ပိုင်းကနေပြီးတော့မြန်မာနိုင်ငံအနောက်ဘက်အမ်းမြို့ကိုဖြတ်ကျော်ဝင်ရောက်ခဲ့တဲ့မုန်တိုင်းဟာကုန်းတွင်းမုန်တိုင်းငယ်ဖြစ်နေဆက်လက်တည်ရှိနေပြီးတော့နောက်ထပ်12နှစ်အတွင်းမှာတော့အာရုံသွားလိမ့်မယ်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကထုတ်ပြန်ထားပါတယ်။စကိုင်းတိုင်းအောက်ပိုင်းမန္တလေးတိုင်းမကွေးတိုင်းနဲ့ရခိုင်ပြည်နယ်တွေမှာတနအီကို35မိုင်နှုန်းအထိလေပြင်းတိုက်ခတ်နိုင်တယ်လို့လည်းမိုးစလရဲ့နောက်ဆုံးသတိပေးချက်မှာပြောထားပါတယ်ရှင်
။နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းကျဉ်းချုပ်ကိုမတ်စုမြတ်မုံကြီးညာသွားတာဖြစ်ပါတယ်။အခုမနေ့အတွက်အစီအစဉ်ထုတ်လွှင့်ရမှုကအခုကြောအောင်လင်းဖြစ်ပြီးတော့အတမ်းမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Daryl Smith ဖြစ်ပါတယ်။ VOO နားဆင်ကြရတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်။နိုင်ငံတကာကတောတာရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားများအားလုံးကိုရောစိတ်ပါရွှေလန်းချမ်းမြေ့ကြပါစေ။ကျွန်တော်ဆက်မိုးပြီးပါခင်ဗျာ
This program has come to you from the Voice of America, Washington.